Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့ညနေခင်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ်နိုဝင်ဘာလ12ရက်ကြာတာပြီးနေ့ညနေခင်းစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိကြညာပါပါ။နောက်ဆုံးအချိန်ထိတည်ထားရတဲ့ရွေးကောက်ပွဲရလဒ်တွေကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အသီးသီးမှအများစုနေရာရောက်သွားပြီဆိုတာကိုပြနေပါတယ်။ရွေးကောက်ပွဲကိုအော်အမြင်မြင်ကျင်းပနိုင်တဲ့ပုံမှာသမ္မတဥပမာကသမ္မတဦးသိန်းစိန်ကိုတယ်လီဖုန်းဆက်ပြီးချီးကျူးစကားပြောပါတယ်။ရွေးကောက်ပွဲမှာညီညီချင်းချင်းပါဝင်ကြတဲ့မြန်မာလူလူကိုရှေ့တော်အစားဒေသလွှတ်တော်အမတ်တွေကချီးကျူးစကားပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဆိုစွာကိုကြွကြွသိန်းပြောခဲ့တယ်လို့ပါပဲဒီမြန်မာနိုင်ငံမှာရွေးကောက်ပွဲတွေအော်အမြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဥပမာကသမ္မတဦးသိန်းစိန်ကိုတယ်လီဖုန်းဆက်ပြီးတော့ချီးကျူးစကားပြောခဲ့ပါတယ်။
ယူကော့ဘွေအောင်မြင်မှုဟာသမ္မတကြီးရဲ့ရဲဝင်လုဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေရလဒ်တွေဖြစ်တယ်ဆိုတော့လည်းပြောပါတယ်။နောက်တစ်ခုကတော့ကျွန်တော်
မြန်မာပြန်ချာရေးဝင်ကြီးဦးရဲထွန်းနဲ့ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုမကြာခင်မှာနားဆင်နေပါတယ်။တခါဒီရွေးကောက်ပွဲအပေါ်မှာမြန်မာအရေးကျွမ်းကျင်သူတချို့ရဲ့သုံးသက်ချက်တွေနောက်နိုင်ငံတကာလူ့ခွင့်ရေးဆောင်ရှိအဖွဲ့တွေကရောရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုထောက်ပြပြောဆိုမှုတွေရှိသလဲဆိုတာတွေကိုမကြာခင်မှာစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ဒီရှမ်းပြည်နယ်ဘက်မှာရွေးကောက်ပွဲနောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကတလဲတင်ပြပေးကြပါမယ်ရှင
်။ဒီနေ့ညနေ3:00အချိန်ထိပြည်တော်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ထားတဲ့ရလဒ်တွေကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလွှတ်တော်အသီးသီးမှာပြတ်သက်အနိုင်ရတာကိုပြနေပါတယ်။ပြည်သူ့လွှတ်တော်မှာ NLD က196နေရာ၊ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP က23နေရာ၊ကြံ့ပါတီတီးတီးက24နေရာရထားပါတယ်။အမျိုးသားလွှတ်တော်မှာ NLD က95နေရာ၊ USDP က10နေရာကျန်ပါတီတီတီက17နေရာရထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD က368နေရာ USDP က36နေရာနဲ့ကျန်ပါတီတီတီက28နေရာရထားပါတယ်။ဒီကနေ့ညနေ3နာရီအထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ243နေရာကျင်းညာပြီးသွားပြီးမို့နောက်ထပ်နေရာ80ကျော်အတွက်ပဲကျင်းညာဖို့ကြံပါတော့တယ်။အမျိုးသားလွှတ်တော်အတွက်116နေရာကျင်းညာပြီးဖြစ်တာကြောင့်နောက်ထပ်နေရာ50လောက်အတွက်ပဲကျင်းညာဖို့ကြံပါတော့တယ်။ NLD ဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်၂ရက်အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ290နေရာရနိုင်ပြီဖြစ်ပါတယ်။အဲဒါကြောင့်လွှတ်တော်နှစ်ရက်ကနေဒုတိယသမ္မတတဦးစီနဲ့စုစုပေါင်းနှစ်ဦးကိုရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်ဘက်ကတင်တဲ့ဒုတိယသမ္မတတဦးအပါအဝင်စုစုပေါင်းဒုတိယသမ္မတ၃ဦးထဲကနေမှသမ္မတကိုရွေးချယ်ဖို့အစိုးရအသစ်ကိုဦးဆောင်ဖွဲ့စည်းဖို့အတော်လေးကိုအလားအလာကောင်းနေပြီလို့ဆိုရမှာပါ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပါဝင်ကူညီဆောင်ရွက်ပေးခဲ့ကြတဲ့အမှုပညာရှင်တွေကိုရန်ကုန်မြို့တက္ကသိုလ်ဤတလန်းကသူ့ရဲ့နေအိမ်မှာဒီကနေ့တွေ့ဆုံပြီးကျေးဇူးတင်စကားပြောပါတယ်အဲဒီတွေ့ဆုံပွဲအတွင်းမှာပဲနိုင်ငံတော်ကစိုက်ကားဆရာတွေကိုလည်းဒေါ်ဆန်းစုကြည်ကကျေးဇူးတင်စကားဆွဲပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတဦးသိန်းစိန်ကိုကြာသပတေးနေ့ဒီကနေ့မနေ့၈နှစ်ခွဲမှာတယ်လီဖုန်းဆက်ပြီးမြန်မာနိုင်ငံမှာတမိုင်းတွင်မဲ့လွတ်လပ်ပြီးတရားမျှတတဲ့အထွေထွေရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်နိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့ကိုချီးကျူးဂုဏ်ပြုကြောင်းပြောခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်။ရွေးကောက်ပွဲအောင်မြင်မှုအပေါ်သမ္မတဦးသိန်းစိန်အနေနဲ့ဂုဏ်ယူရမှာဖြစ်ပြီးတမိုင်းမှတ်တမ်းတစ်ရက်ဖြစ်တဲ့အချိန်သမ္မတဦးသိန်းစိန်ရဲဝန်စာဖော်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေကနေမြန်မာနိုင်ငံအတွက်ထူးခြားပြောင်မြောက်တဲ့အနာဂတ်ကိုဖော်ဆောင်နိုင်ခဲ့ပြီဖြစ်တဲ့အချိန်မြန်မာနိုင်ငံအနေနဲ့မြန်မာအစိုးရအမေရိကန်နိုင်ငံအနေနဲ့မြန်မာအစိုးရနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အချိန်သမ္မတဥပမာကပြောခဲ့တယ်လို့သမ္မတရဲ့ပြောခွင့်ရကပြောပါတယ်။နှွေးမလာရှိတဲ့ရွေးကောက်ပွဲတွေပြီးခဲ့တဲ့ကဆိုရင်သမ္မတဦးသိန်းစိန်စီကိုကဘာထိတ်တန်ခေါင်းဆောင်တဦးကဓာတ်ရိုက်တယ်လီဖုန်းဆက်ပြီးတော့ချီကျူးဂုဏ်ပြုစကားပြောတာဟာဖြင့်အခုသမ္မတဥပမာကပထမဆုံးဖြစ်ပါတယ်။ကုလသမဂ္ဂဗြိတိန်ပြင်သစ်နဲ့တခြားကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေကတော့သတင်းထုတ်ပြန်ချက်တွေနဲ့ချီကျူးဂုဏ်ပြုစကားတွေပြောထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲမှာငြင်းငြင်းချမ်းချမ်းနဲ့ပါဝင်ခဲ့ကြတဲ့မြန်မာလူလူကိုရှေ့တော်အစဒေသတော်ဝန်လွှတ်တော်ကိုယ်စားလှယ်တွေကချီကျူးဂုဏ်ပြုပါကြောင်းလူ့အခွင့်အရေးဆိုင်ရာရှေ့တော်အစဒေသလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ကဒီကနေ့ရက်စွဲနဲ့ကြေညာချက်စောင်ထုတ်ပြန်ပြီးပြောထားပါတယ်။လူမှုကိုအစ်မှန်ဖို့ပြုတဲ့အာဆီယံဝန်ဝိုင်းမှာမြန်မာနိုင်ငံကအသည့်ရွေးကောက်တင်မြှောက်ခံရတဲ့လူ့ဖို့ကိုင်ဘက်တွေကိုကြိုဆိုဖို့စောင့်မျှော်နေပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်ရဲ့တက်မှတ်မှန်ကန်မှုကိုထိခိုက်စေတဲ့အားနည်းချက်တချို့ရှိခဲ့ပေမဲ့လည်းနိုဝင်ဘာလ10ရက်နေ့မှာမြန်မာလူမှုအများအပြားကတခဲနဲ့မဲပြတာကိုတွေ့ရတဲ့အပေါ်အားရမိတယ်လို့ APHR အဖွဲ့ကပြောပါတယ်။ဒီလိုမျိုးမဲဆန္ဒရှင်အရေးအတွက်အများအပြားကဆရာထက်တန်စွာနဲ့မဲပြကြတာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းအတော်ကြာလုံးကတည်ရှိခဲ့မှုတဲ့ဒီမိုကရေစီကိုလိုလားတောင်းတမှုရဲ့ပြယုတ်ပဲဖြစ်ပါတယ်လို့ဆိုပါတယ်။အခြေခံလွတ်လပ်ခွင့်တွေကိုထိန်းချုပ်တဲ့ဥပဒေတွေရှိနေသေးတာ လူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်လူမျိုးစုဒေသတွေမှာဖြစ်ဖြစ်တာတွေကိုအပြစ်ပေးအရေးမယူနိုင်ဘဲကင်းလွတ်ခွင့်ရနေတာစတဲ့စိန်ခေါ်မှုတွေအပြစ်ရှိနေသေးတာကိုလည်း APHR အဖွဲ့ကထောက်ပြပါတယ်။ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာလူဖော်ကံပြည့်မြန်မာလွှတ်တော်ကိုယ်စားလှယ်တွေနဲ့အတူတကွရပ်တည်သွားဖို့အစဉ်နဲ့ရှိပါတယ်လို့လည်းပြောပါတယ်။ဒါမဲ့လာတွေဟာပြီးခဲ့တဲ့သတင်းပတ်လိုပဲငြင်းချမ်းစွာရှေ့ဆက်သွားနိုင်ပြီးလူအခွင့်အရေးနဲ့စစ်မှန်တဲ့ဒီမိုကရေစီတိုးတက်ဖြစ်တွင်းရေးထောက်ခံအားပေးဖို့အတွက်အစိုးရအသစ်နဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေပါတယ်လို့ ABHR ဥက္ကဋ္ဌမလေးရှားလွှတ်တော်ကိုယ်စားလှယ် Charles San Diego လက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ကလန်ဆန်းမဲခေါင်မြေပူပေါင်းဆောင်ရွက်ရေးဆိုင်ရာပထမဆုံးအစည်းအဝေးကိုတရုတ်နိုင်ငံကအင်ရှင်ဖြစ်ဒီကနေ့လက်ခံကျင်းပပါတယ်။ဒီအစည်းအဝေးမှာတရုတ်၊ကမ္ဘောဒီးယား၊လာအို၊မြန်မာ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ကြတာပါ။တရုတ်နိုင်ငံတဲကအပိုင်းကိုလန်ဆန်းမြေလို့ခေါ်တဲ့အရှေ့တောင်အာရှဒေသရဲ့နာမည်ကျော်မဲခေါင်မြေဟာဟိမဝန္တာတောင်နှံထွေကနေတရုတ်နိုင်ငံကိုဖြတ်မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေစီကိုစီးဆင်းနေတာဖြစ်ပါတယ်။အစည်းအဝေးမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီ၊ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဟွန်နန်ဟွန်၊လာအိုနိုင်ငံခြားရေးဝန်ကြီးထောက်လောက်ဆစ်ဆိုလစ်နဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်၊ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝိနယ၊ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဖန်ပင်မင်းတို့တက်ရောက်ကြပါတယ်။အရှေ့တောင်အာရှဒေသမှာစီးပွားရေးတိုးချဲ့ဖို့နဲ့တန်တမာရေးအရာဩဇာလွှမ်းမိုးနိုင်ရေးမဟာဗျူဟာတစ်ခုရဲ့အစီအပိုင်းဖြစ်တရုတ်နိုင်ငံကမဲခေါင်မြေမှာအကြီးအကျယ်ရင်းနှီးမြှုပ်နှံထားပါတယ်။မြင့်ရဲ့တချို့အစီအပိုင်းတွေကိုပိုကြီးတဲ့သင်းမောတွေဖြတ်မောင်းနိုင်အောင်မိုင်းခွဲပြီးတိုးချဲ့တာပို့ကုန်သွင်းကုန်ဆိုင်ရာလုပ်ငန်းအဆင့်တွေချော့လွဲကူချုံးမွေအောင်လုပ်တာနဲ့သင်းမောတင်ဆောင်ရေးဆိုင်ရာလုပ်ငန်းတွေကိုတိုးတက်အောင်လုပ်တာစရတွေကိုတရုတ်နိုင်ငံကလုပ်ထားပါတယ်။မြစ်ချောင်းတစ်လျှောက်ကလူဦးရေတန်း60လောက်ဟာစားနပ်ရိက္ခာတည်ယူပို့ဆောင်ရေးနဲ့သူတို့နေစဉ်ဘဝတွေရဲ့တခြားလိုအပ်ချက်အမျိုးမျိုးအတွေ့မဲခေါင်မြစ်ကိုမှီခိုအားထားနေကြရတာဖြစ်ပါလိမ့်ရှင်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုကနေကြာသပတေးညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီဥက္ကဋ္ဌမှာမကြသေးခင်တုန်းကရာဇဝတ်ပြမှုဆိုင်ရာဥပဒေတွေနဲ့တရားရေးလုပ်ငန်းတွေမှာပြုပြင်ပြောင်းလဲတာတွေရှိခဲ့ပေမဲ့ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့တရားရှိသူတွေကိုဖြောင့်ချဲ့ရအောင်ရဲကမကြခဏညှဉ်းပန်းနှိပ်စက်တာတွေရှိနေတော့မဲလို့နိုင်ငံတကာလူခွင့်ရေးလှရှားမှုဖွဲ့ Amnesty International ကပြောလိုက်ပါတယ်။လူခွင့်ရေးလှရှားသူရှိနေတွေကိုပါမင်းမြန်ပြီးပြုစုထားတဲ့ No End in Sight တော်တော်နဲ့အဆုံးသတ်အောင်မှာမဟုတ်ဘူးလို့အမည်ပေးထားတဲ့အစီရင်ခံစာကိုတော့တရုတ်နိုင်ငံကညှဉ်းပန်းနှိပ်စက်မှုတွေမှတ်တမ်းညှဉ်းပန်းနှိပ်စက်မှုမှတ်တမ်းတွေကိုကုလသမဂ္ဂမှာပြန်လည်သုံးသပ်ဖို့ရှိနေချိန်မှာပဲထုတ်ပြန်လာပါမြန်မာနိုင်ငံမှုကရဲတွေအတွက်ဝန်ခံချက်ရအောင်အလွယ်ဆုံးလုပ်တဲ့နည်းဖြစ်ရှိနေလို့မယ်လို့လန်ဒန်ချေဆိုင် AI အဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာသုတေသီပက်ထရစ်ဘူးန်ကပြောပါတယ
်။ဆီးရီးယားနိုင်ငံရဲ့အနာဂတ်ဆိုင်ရာဒုတိယအကြော့ဆွေးနွေးပွဲတွေကိုဆီးရီးယားကအစ္စလာမစ်စစ်သွေးကြွ IS အစွန်းရောင်အဖွဲ့ကိုတိုက်ခိုက်နေတဲ့ကိစ္စတွေပါဝင်မဲ့သုံးနိုင်ငံခီးစဉ်ကိုဒီကနေ့မှအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီစတင်လိုက်ပါတယ်။ဆီးရီးယားကနိုင်ငံရဲ့အချက်အတဲနဲ့ပတ်သက်ပြီးအော်တိုဘလနှောင်းပိုင်းကကနအူဆွေးနွေးပွဲတွေလုပ်ပြီးတဲ့နောက်အခုဩစတြီးယားမှာဆွေးနွေးပွဲလုပ်မှာပါဆွေးနွေးပွဲမှာတက်ရောက်မဲ့နိုင်ငံတွေအနေနဲ့ရည်မှန်းချက်တစ်ခုတတ်သက်မှတ်မှတ်ရှိတယ်လို့ဆီးရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်သမ္မတအဖြစ်ဆက်ရှိမနေရဘူးလို့အမေရိကန်နဲ့တူရကီအပါအဝင်နိုင်ငံအတော်များများကပြောထားပါတယ်ဒါပေမဲ့ဆီးရီးယားမှာခေါင်းဆောင်မှုဆိုင်ရာဘလို့အပြောင်းလဲကိုမဆိုရုရှားကဆက်ပြီးတော့စန့်ချနေစေဖြစ်ပါတယ်ဝင်ကြီးကယ်ရီဟာဩစတြီးယားကိုမသွားခင်တူနီရှားကိုခဏဝင်ပါမယ်။အဲ့ဒီမှာအမေရိကန်တူနီရှားမဟာဗျူဟာဆိုင်ရာဒုတိယအကြိမ်ဆွေးနွေးပွဲအတွက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်
။အီရန်နောက်ပိုင်းကစင်ဂျာမြို့ကိုအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေလက်ထဲကနေပြန်သိမ်းနိုင်မှုထောင်ပေါင်းများစွာသောခတ်လက်နက်ကိုင်တွေကဒီကနေ့စစ်ဆင်ရေးတရစတင်လိုက်ပါတယ်။စင်ဂျာမြို့ကို2014ခုနှစ်ဩဂုတ်လမှာ IS အဖွဲ့ကသိမ်းပိုက်လိုက်တာဖြစ်ပြီးအဲ့ဒီကယာဇီဒီလူနည်းစုတွေကိုနှိပ်စက်ညှဉ်းပန်းပြီးတော့လူထောင်ပေါင်းများစွာကိုတောင်းနေမှာဖမ်းထားပါတယ်။အဲ့ဒီထိုးစစ်ဟာအီရတ်မှာအမေရိကန်ဦးဆောင်တမျိုးမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှု9000ကျော်တဲ့ကပထမဆုံးတိုက်ခိုက်မှုတွေစတင်စီခဲ့တဲ့ထိုးစစ်ပါ IS အဖွဲ့ရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်ပြီးအရက်သားတွေကိုကာကွယ်ပေးရေးဂျာဂန်ဒေသတစ်ခုကိုဖန်တီးပြီးတော့စင်ဂျာဒေသကိုပြန်သိမ်းနိုင်ရေးတပ်ဖွဲ့ဝင်9500ကစူးစမ်းနေတယ်လို့ကော့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်
ရုရှားအားကစားသမားတွေဟာတက်ကြွဆေးတွေကိုပုံမှန်လိုသုံးဆွဲနေတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်နိုင်ငံတွင်းစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကညွှန်ကြားလိုက်ပါတယ်။ဆေးဝါးသုံးဆွဲမှုဆိုင်ရာစစ်ဆေးတဲ့ရုရှားဓာတ်ခွဲခန်းကိုတက်ကြွဆေးသုံးဆွဲမှုတာစီရေကမ္ဘာအေဂျင်စီ WADA က6လဆိုင်းငံ့ထားလိုက်တဲ့အပေါ်သမ္မတပူတင်ကဆိုချီအားကစားခွင့်ကိုလှည့်ပတ်ကြီးစုခဲ့ပြီးတဲ့နောက်ပထမဆုံးလူသိရှင်ကြားပြောဆိုတာပါ။အပွင့်လင်းဆုံးဖြစ်စေမဲ့နိုင်ငံတွင်းစုံစမ်းစစ်ဆေးမှုတစ်ခုကိုကိုဖတာလောက်ရမယ်ဆိုတာသမ္မတပူတင်ကအလေးအနက်ပြောသွားပါတယ်ဒီပြဿနာကိုဖြေရှင်းဖို့ရုရှားမှာလုပ်နိုင်သမျှလုပ်သွားရမယ်လို့လည်းဆိုပါတယ်အားကစားသမားတွေရဲ့ဆေးသုံးဆွဲမှုတွေမပေါ်အောင်ဓာတ်ခွဲခန်းကလိန်ခဲ့တယ်လို့ WADA ရဲ့အစိုးရခန်းစာကဆွဆွဲပါတယ်အဲ့ဒီလောက်ရတဲ့မှာနီးပြတွေနဲ့ဆရာဝန်တွေပါတဲ့သဘောမျိုးတွေလည်းဖော်ပြထားပါတယ်ရှင
်အလေးချိန်၁၂ကာရက်ရှိတဲ့ရှာရှာပပစိတ်ပြကြီးတလုံးကိုအမေရိကန်ဒေါ်လာ48တန်းခွင့်နဲ့လီလန်တင်ရောင်းချပြီးကမ္ဘာစံချိန်ကျူးသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဗုဒ္ဓဦးညကလုပ်တဲ့နာမည်ကျော် South Bee လေလံပွဲမှာဟောင်ကောင်ကအမည်မဖော်လူသူတဦးကဝဲသွားတာပါ။စိန်ပြကြီးကိုဂျိုဇဖင်းရဲ့လာမင်းပြပြဆိုပြီးတော့လေလံဆွဲတဲ့ပုဂ္ဂိုလ်ကအမည်ပေးပါတယ်။ကမ္ဘာစံချိန်တင်စည်းနဲ့လေလံပွဲမှာရောင်းတဲ့စိန်အတိုင်းတုံးကိုတော့တောင်အာဖရိကကနာမည်ကျော် Cullinan တပ်ထုတွေမှာတူဖော်ခဲ့တာပါခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိက္ကီထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါမယ်။ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုပဲဦးစားပေးတင်ပြပေးသွားမှာပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစင်ကိုအမေရိကန်သမ္မတဘရက်ခ်အိုဘားမားကချီးကျူးစကားပြောကြားလိုက်ပါတယ်။တင်းနှင်းလေနေကရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရထားတဲ့အတွက်အစိုးရတိုက်ကိုဦးဆောင်နိုင်မဲ့အလားအလာရှိနေချိန်မှာပဲသမ္မတဦးသိန်းစင်ကိုအမေရိကန်သမ္မတကတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။သမ္မတဦးသိန်းစင်အစိုးရအဖွဲ့အနေနဲ့ကတော့အာဏာလွှဲပြောင်းပေးရေးဒီကနေ့မှလည်းဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်က VOA ကိုပြောပါတယ်။ဦးရထွတ်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အဲဘဲချင်းလောက်ကဟိုသမ္မတနှစ်ဦးတို့တွေ့ခဲ့ကြပါလဲရှင်တယ်လီဖုန်းကနေတဆင့်
အော်ဒီနေ့မနေ့အာ၈နာရီခွဲလောက်မှာကျွန်တော်တို့ဖုန်းပေါ်နေဆက်သွယ်လို့စကားပြောတာဖြစ်ပါတယ်
။ခေါင်းဆောင်နှစ်ဦးတို့ဗားရင်းများဆွေးနွေးခဲ့ကြပါလဲရှင်
။ပထမဆုံးတော့အမေရိကန်သမ္မတဥပမာဘက်ကကျွန်တော်တို့ရဲ့နိုင်ငံမှာသမိုင်းတွင်ပဲလွတ်လပ်ပြီးတရားမျှတရေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်သမ္မတကြီးနဲ့အစိုးရဖွဲ့ကိုချီးကျူးကုန်ပြီးတဲ့အကြောင်းပြောပါတယ်။နောက်တစ်ခုကတော့အဲဒီရေးကောက်ပွဲအောင်မြင်မှုဟာသမ္မတကြီးရဲ့ရဲဝင်လုပ်ဆောင်ခဲ့တဲ့ပြန်ပြောင်းလဲဆောင်ရွက်ချက်တွေရလဒ်တွေဖြစ်တယ်ဆိုတော့လည်းပြောပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဆက်ပြီးတင်းနေအေဂျင့်မှုဖော်ဆောင်နိုင်မှုနဲ့အလုံးပူပေါင်းပြီးတော့မှဒီငင်းညံ့စွာဒီဆွေးပြောင်းပြီးတဲ့ကိစ္စတွေလုပ်ဖို့တိုက်တွန်းရတယ်ရှိပါတယ်
အဲ့တော့ဒီအမေရိကန်သမ္မတရောသမ္မတကြီးဦးသိန်းစိန်ဟိုအာနာလွှဲပြောင်းမပေးခင်ဆက်ကြားမှာလာဖို့ရောရှိပါသေးလားရှင်ဝင်းကြီ
းအဲ့တော့ကျွန်တော်တို့လောလောဆယ်ဘာမှအဲ့ခီးစနစ်ပတ်သက်လို့တော့မသိရသေးပါဘူးဒါပေမဲ့မကြာခင်မှာမလေးရှားနိုင်ငံမှာပြုလုပ်မယ်အာဆီယံထိပ်သီးအစည်းအဝေးမှာတော့သူတို့နှစ်ယောက်တွေ့ပြမယ်ထင်ပါတယ
်အဲ့တော့ဒီအမေရိကန်သမ္မတဖုန်းဆက်တဲ့အပြင်ပေါ့နော်တရုတ်တို့တခြားနိုင်ငံတွေရောသမ္မတကြီးဦးသိန်းစိန်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုရွေးကောက်ပွဲနဲ့ပတ်သက်လို့ရရှိပါသေးလားရှင်ဝင်းကြီ
းဟောဒီနေ့ဒီတော့ကျွန်တော်တို့တန်တဲ့လူတွေနဲ့တရားဆက်သွယ်ပြောဆိုတာတော့မရှိပါဘူ
းဒီငင်းငင်းချင်းချင်းလွှဲပြောင်းပေးမယ်ဆိုပြီးတော့လည်းသမ္မတကြီးကမနေတော့ကလည်းဝင်းကြီးတို့ပညာချက်ထဲမှာလည်းကျမတို့တွေ့ပါတယ်အဲ့တော့ဝင်းကြီးရှင်အခုဒီရွေးကောက်ပွဲရလဒ်တွေအပေါ်မှာရောသမရဦးသိန်းစိန်ဘက်ကဟိုသူ့ဘက်ကဘလို့များဒီအပေါ်မှာရှုမြင်ပါတယ်ရှင်ဘလို့များသမရဘက်ကဒီကိစ္စအပေါ်မှာခံစားနေပါတယ
်သမရကြီးနေနေရတော့ဗျာပထမဆုံးကတော့ဒါဒီပြီးခဲ့တဲ့9နှစ်တွင်းမှာကျွန်တော်တို့အနေနဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေကိုကတိပြုထားတဲ့အချိန်ဆောင်ရွက်ခဲ့တယ်ကတိပြုထားတဲ့အချိန်မှာကျွန်တော်လွတ်လပ်ပြီးတရားမျှတတဲ့ဒီကောက်ပွဲကိုကျင်းပနိုင်ခဲ့တဲ့အတွက်ကြောင့်မလို့ဒါသူဝင်းမြောက်ဝင်းသာဖြစ်တာပေါ့။နှစ်ကတော့ကျွန်တော်တို့ရဲ့ပြည်ပြင်ကြောင်းလေးလုပ်ငန်းများအပေါ်မှာပြည်သူတွေရဲ့အကဲပြတ်ဆုံးဖြတ်မှုကိုတော့သူ့အနေနဲ့ဘာမှစောရကတက်စရာမရှိပါဘူး။အဲ့ဒီဆုံးဖြတ်ချက်တိုင်းပဲသူလက်ခံပါတယ်။သုံးကတော့ဒီနေ့ပဲကျွန်တော်တို့ဝင်းကြီးတွေအားလုံးကိုကျွန်တော်တို့အနေနဲ့ပြည်ပြင်ကြောင်းလေးအစနဲ့ပြည်ပြင်ကြောင်းလေးအလယ်မှာရောပြည်ပြင်ကြောင်းလေးရဲ့အဆုံးဖြစ်တဲ့ရွေးကောက်ပွဲကိုရောအောင်မြင်ကျင်းပနိုင်ခဲ့ပြီ။ဒါကြောင့်မလို့ပြည်သူတွေရဲ့ဆုံးဖြတ်ချက်တိုင်းပေါ်ပေါက်လာမဲ့အစိုးရအဖွဲ့ကိုစနစ်တကျတတ်နိုင်ရှင်ချင်းတာဝန်တွေလွှဲပြောင်းပေးနိုင်မှုပြင်ဆင်မှာဆိုပြီးတော့ကျွန်တော်တို့သိမကြသေးခင်ကပဲကျွန်တော်တို့ဝန်ကြီးအဖွဲ့အစည်းအဝေးမှာညွှန်ကြားခဲ့ပါတယ်
ဟုတ်ကဲ့အဲ့တော့အခုဒီဒေါ်အောင်ဆန်းစုကြည်နဲ့တော့ဝင်းကြီးမနေ့တုန်းကလည်းထုတ်ထားပါတယ်ဒီရွေးကောက်ပွဲရလတ်တွေအပြီးမှာတွေ့ဖို့ပေါ့နော်ဟိုညှိနှိုင်းဆောင်ရွက်မယ်ဆိုပြီးတော့ပြောထားပါတယ်ရွေးကောက်ပွဲရလတ်တွေအပြီးပြီးချင်းမှာဟိုတဦးချင်းအနေနဲ့တွေ့သွားမလားရှင်ဝင်းကြီးဒါမှမဟုတ်လို့ရှင်ရင်ဒီကာကျုပ်တို့ဟိုလွတ်တော်ဟိုနိုင်ကာရုနဲ့တမရကြီးနဲ့ပေါ့နော်လေးပွင့်ဆိုင်များဖြစ်လာနိုင်မလားရှင
်ပထမဆုံးကတော့ဒေါ်အောင်ဆန်းစုကြည်ရဲ့စာထဲမှာလေးပွင့်ဆိုင်ဆိုတဲ့စကားလုံးမသုံးမထားပါဘူးဒုတိယချက်ကတော့သူကတဦးချင်းစီကိုပဲတိကျလိမ့်မှုပြီးတော့စာပို့ထားပါတယ်။ဒါမှမဟုတ်ကျွန်တော်တို့ရဲ့ပြန်ကြားစာထဲမှာလည်းဒီရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးသွားတဲ့အခါမှာအညှိနှိုင်းဆောင်ရွက်ပါမယ်လို့ပြောတာကအားလုံးကိုခြုံငုံပြီးတော့ပြောလိုက်တာပေါ့ဘယ်လိုပုံစံနေတဲ့တွေ့မလဲဘာအကြောင်းအရာတွေဆွေးနွေးမလဲဘယ်နေရာမှာတွေ့မလဲဆိုတာတွေကအဲ့ဒီခါကျမှပဲကျွန်တော်တို့ညှိနှိုင်းလုပ်မယ်နိုင်မလို့ထင်ပါတယ
်ဝင်ကြီးလို့လဲဒီကလာတော့နည်းနည်းလေးအလုံးရှုံမဲ့ကလာလဲဖြစ်ပါလိမ့်မယ်အဲ့တော့ဒီအာနာလွှဲပြောင်းရေးပေါ့နော်အစိုးရသည့်တရက်ကိုပြတ်ထပ်ပြီးတော့တာဝန်လွှဲပြောင်းပေးရေးမှာဝင်ကြီးတို့ဘက်ကဟိုအခက်အခဲတချို့များရှိနေပါလားဘာတွေများဟိုအရေးတကြီးပြင်ဆင်နေရတာတွေရောရှိပါသလားရှင
်မရှိပါဘူးခင်ဗျကျွန်တော်တို့တွေကစကနေကပြုပြင်ပြောင်းလဲလုပ်ခဲ့နေကအဲ့ဒါရွေးကောက်ပွဲတွေကိုလွတ်လပ်ပြီးတရားမြတ်တော့ဆိုတော့ကျင်းပမယ်အဲ့ရွေးကောက်ပွဲရလဒ်ဒီတိုင်းပေါ်လာတဲ့အတိုင်းဆက်လက်ဆောင်ရွက်မယ်အဲ့လိုဆောင်ရွက်တဲ့ခါမှာလည်းဟဲ့လားဒါပဲဖြစ်ထွက်ပေါ်လာတဲ့ဆိုးရွားတွေကိုဘယ်လိုပဲဖြစ်ဖြစ်လွှဲပြောင်းနိုင်မှုတွေဆိုတော့ကျွန်တော်တို့လုံခဲ့တဲ့နှစ်လောက်ခင်းကအကျိုးတင်ပြင်ဆင်ခဲ့တာတွေရှိပါတယ်ဒါမှမဟုတ်ခုချိန်မှာတော့ကျွန်တော်တို့မှတိကျအခက်အခဲမရှိပါဘူးတစ်ဖက်ကိုလွှဲပြောင်းတဲ့ခါမှာပို့ပြီးတော့စနစ်ကျနာဖို့အတွက်ပဲကျွန်တော်တို့ပြင်ဆင်ဆောင်ရွက်နေတာတွေရှိပါတယ်ဒီနေ့လုပ်တဲ့ဆိုးရွားဖွဲ့အစည်းအဝေးမှာလည်းတမန်တော်ကြီးကဒါကိုပဲလေးနဲ့ထားပြီးညွှန်ကြားပါတယ်ကျွန်တော်တို့ကပထမဆုံးအသွင်ကူးပြောင်းရေးကိုကျွန်တော်တို့အောင်မြင်စွာဆောင်ရွက်နိုင်ခဲ့တယ်ဒါမှမဟုတ်ပထမဆုံးကျွန်တော်တို့ညီညာစွာတာဝန်လွှဲပြောင်းခြင်းကိုတော်ရနိုင်မှုတွေကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့မှာပါတယ်ဒါမှမဟုတ်ကျွန်တော်တို့ဘာအခက်အခဲမှမရှိဘူးလို့ပြောချင်ပါတယ
်မြန်မာပြည်ချာရေးဝန်ကြီးဦးရထွတ်ကိုမတ်တင်ကြီးထိုက်ဆက်သွယ်မြန်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရွေးကောက်ပွဲအပေါ်မြန်မာရေးကျွမ်းကျင်သူတို့ရဲ့တုံ့သက်ချက်တွေနောက်လူခွင့်ရေးအဖွဲ့တွေကရောဘယ်လိုထောက်ပြပြောဆိုထားသလဲဆိုတာကိုစူးစီးတင်ပြပေးသွားအောင်မှာဖြစ်ပါတယ်အရင်ဆုံးတော့ဒီရွေးကောက်ပွဲအပေါ်မြန်မာရေးကျွမ်းကျင်သူတို့ရဲ့တုံ့သက်ချက်ကိုကြည့်အောင်ပါမြန်မာနိုင်ငံမှာထွေထွေရွေးကောက်ပွဲကိုညီညီညာညာကျင်းပနိုင်ခဲ့တာဟာအစဉ်လာကောင်းတရက်ကိုချမှတ်လိုက်နိုင်ခြင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စု George Town တက္ကသိုလ်ဂုဏ်သုဆောင်ပါမောက်ခ David Steinberg ကမှတ်ချက်ပေးပါတယ်။ဒါပေမဲ့မဲအများစုအနိုင်ရအတိုက်ခံပါတီအနေနဲ့စစ်တပ်အင်အားကြီးစိုးထားတဲ့စနစ်အတိုင်းနိုင်ငံကိုအုပ်ချုပ်ဖို့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရွယ်ရှိတယ်လို့လည်းသူကသုံးသပ်ပါတယ်။ပါမောက်ခ David Steinberg ကိုဥကျော်စန္ဒာကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Well there are many many challenges. One is that the NLD has always said from the very beginning
စင်ခေါ်မှုတွေကတော့အများကြီးပါ NLD ဟာအစကတည်းကစစ်တပ်ဟာရက်သားထိန်းချုပ်မှုအောက်မှာရှိရမယ်လို့ပြောထားခဲ့ပါတယ်စစ်တပ်ကလည်းဘေးရက်သားရဲ့ထိန်းချုပ်မှုမျိုးမှသူတို့အပေါ်မှာမရှိအောင်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲထားပါတယ်နောက်ပြီးတော့လုံခြုံရေးအတွက်လိုအပ်တဲ့ထင်ရင်စစ်တပ်ကတိုင်းပြည်ကိုထိန်းချုပ်ထားနိုင်ပါတယ်ကိုကမှလည်းဒီလိုမျိုးလုပ်ပြီးပါပြီနောက်တစ်ချက်ကဝန်ကြီးဌာနတွေအားလုံးမှာအာဏာအရှိဆုံးအရာရှိကြီးတွေအဖြစ်အတွင်းဝင်ကြုတ်ယာတို့တွေကိုစစ်တပ်ကဖန်တီးထားပါတယ
်ဆိုတော့ဒီလိုအချိန်မျိုးမှာစစ်တပ်ကိုဆုတ်ခွာသွားအောင် NLD ကဦးစားပေးဆောင်ရွက်တဲ့လို့ထင်ပါလားခင်ဗျာ
Maybe a priority for the NLD but it will not work what you may get over time I believe you will get the
same NLD ကဦးစားပေးကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့လှုပ်လို့တော့မရနိုင်ပါဘူးအချိန်ကြာလာတဲ့နိုင်မြတဖြည်းဖြည်းရော့ကျသွားနိုင်ပါတယ်စစ်တပ်ကနိုင်ငံချက်စီးနှင်းလှုပ်ထားတဲ့ပြည်နယ်တွေမှာ NLD ရောတိုင်းရင်းသားအုပ်စုတွေပါစစ်တပ်ရဲ့ယုံကြည်မှုကိုရရှိအောင်လုပ်ရပါလိမ့်မယ်။ဒါပေမဲ့ကြာဦးမှာပါ NLD မျောလင့်ထားတာတဲ့ကြာမယ်။အမေရိကန်ပြည်ထောင်စုမျောလင့်ထားတာတဲ့တော့ကြာမြင့်ပါလိမ့်ဦးမယ်
။အမေရိကန်ပြည်ထောင်စုဆိုလို့ဒီအချိန်မှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအစိုင်းအဝန်ကဘာလုပ်သင့်ပါလဲမြန်မာအရေးနဲ့ပတ်သက်ပြီးတော့
Well, all seems to me to be to congratulate the Burmese people on what they have done.to say that we are prepared to continue to support
ဒီလိုဆောင်ရွက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုရပါမယ်အကောင့်ဘက်ကဥတီလာတဲ့ဖြစ်ထွန်းမှုတွေကိုဆက်လက်ထောက်ခံသွားဖို့အဆင်သင့်မယ်လို့ပြောပါလိမ့်မယ်ပြီးတော့ပြောင်းလဲမှုတွေလင်းလင်းမြန်းမြန်းဖြစ်ပေါ်ရရှိလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်မစော့ဖို့တော့အရေးကြီးပါတယ
်အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အသွင်ကူးပြောင်းမှုကိုကြည့်မယ်ဆိုရင်ကျန်တဲ့ဒေသတွေအထူးသဖြင့်အစီအလပိုင်းဒေသတွေရဲ့အပြောင်းလဲနဲ့ဆိုင်ရင်အတော့ကိုညင်သာတယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါဘာကြောင့်လို့ထူကြတယ်လို့ညင်သာတယ်လို့ထင်ပါလဲခင်ဗျာ
။ Well, I think it's somewhat different A because in the case of Myanmar it came from the top. In other words, the change
မတူရတဲ့အကြောင်းနံပါတ်၁ကတော့မြန်မာပြည်ရဲ့အပြောင်းလဲဟာထိတ်ဆုံးကလာတာဖြစ်ပါတယ်။အပြောင်းလဲလုပ်ရမယ်ဆိုတာကိုလူအဖွဲ့အစည်းရဲ့ထိတ်ဆုံးကနေစတင်လိုက်တာဖြစ်ပါတယ်။လမ်းပေါ်မှာစတင်ဖြစ်ထွန်းခဲ့တာမဟုတ်ပါဘူး။အရက်ຫນွေဦးဟာလမ်းပေါ်ကနေစတင်ခဲ့ပါတယ်။ ဖိလစ်ပိုင်ကိုရီးယားအင်ဒိုနီးရှားတို့မှလည်းလမ်းပေါ်ဆန္ဒပြပွဲတွေကနေအပြောင်းအလဲကိုစတင်လိုက်တာပါမြန်မာနိုင်ငံဟာဆန္ဒပြပွဲတွေအစောပိုင်းမှာရှိခဲ့တဲ့ဆိုပေမဲ့တစုံတစ်ခုလို့ဖို့ဓာတ်ရိုက်ဖိအားမတက်ရောက်ခဲ့ပါဘူးဒါပေမဲ့စစ်တပ်ကတစုံတစ်ခုသူတို့လုတ်ကိုလုတ်ရတော့မယ်မလုတ်ရင်အောက်ခြေကလှုပ်ရှားမှုတွေဆန္ဒပြပွဲတွေကိုရင်ဆိုင်ရတော့မယ်ဆိုပတ်နက်စွာသဘောပေါက်သွားတယ်လို့ထင်ပါတယ်ဒါဟာကြံကပနိုင်ငံတွေနဲ့ကွဲပြားမှုဖြစ်ပါတယ်ဒါပေမဲ့စစ်တပ်ကိုအရက်သားကတော့ထိမ့်ချုပ်မခံရရေးအမျိုးသားလုံခြုံရေးညီညွတ်ရေးစတာတွေကိုစိတ်ချရတဲ့အထိထိမ့်ထားပါလိမ့်မယ
်ဆိုတော့ဒီညမှာ68မှာပေါ်ပေါက်ခဲ့တဲ့ဒီမိုကရေစီအုံကြွားမှုနဲ့2009ဒါဆာဖရွန်တော်လှန်ရေးလို့ကိစ္စမျိုးကိုမေးထားလို့ရမလားဆရာ
No, no, we don't forget that at all. But those were put down, and there was no prospect of their coming up again immediately.
Me lo mya ba bu. Da ga nit ko khe pi lo chet chin pyan pi lo phit la nai ne a chin ni myo ma shi de ba bu. Lu lu ga tru ko ma jai bu so da ko pya ka ja ba de. Di naw ma sit tat ga lein ma pan nat swa ne tabo pauk twa ka da ba. Naw tat di lo myo tat ma phit khin ma phit ya aw lo wa me.ပြုပြင်ရေးလုပ်ပြီးတော့စနစ်ရဲ့ပြင်ပကနေဝန်းရံပြီးတော့စောင့်ကြည့်သွားရမယ်ဆိုတာကိုသဘောပေါက်သွားကြပါလေ။ဒါအပြင်စစ်တပ်ဟာအများစုဟာပြင်းပြင်းထန်ထန်ပဲတိုင်းပြည်ကိုချစ်ကြသူတွေပါ။တိုင်းပြည်တိုးတက်ပြောင်းလဲတာကိုလည်းသူတို့လိုလားကြပါလေ
။မြမရွေးကောက်ပွဲအပေါ်မြမရေးချွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်ဘတ်ရဲ့အမြင်ကိုကြားခဲ့ရတာပါ။ဥကျော်စန္ဒာဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဒီနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကရောမြမရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်လိုထောက်ပြထားလဲဆိုတာကြည့်အောင်ပါ။မြန်မာနိုင်ငံရဲ့တမိုင်းဝင်ထူထူရွေးကောက်ပွဲကြီးပြီးဆုံးသွားပြီးတဲ့အချိန်ထဲမှာပဲမျောလင့်ချက်တွေကတော့အမျိုးမျိုးရှိနေပါတယ်။ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲရဲ့လက်ရှိရလဒ်တွေကအရာကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပဲရှေ့ကနေဦးဆောင်နေပြီးအစိုးရဖွဲ့နိုင်မဲ့အနေအထားမှာရှိနေပါတယ်။တိုင်မဲ့လည်းကာကွယ်ရေးဌာနအပါအဝင်တိုင်းပြည်ရဲ့အရေးကြီးတဲ့ကဏ္ဍအနေအရာတွေမှာစစ်တပ်ကပဲဆက်လက်ထိန်းချုပ်နေအောင်မယ်ဆိုရင်တော့ဒါရီဟာမဖြစ်သင့်တဲ့အကြောင်းလူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကဝေဖန်လိုက်ပါတယ်။အပြည့်အစုံကိုတော့မချဖောင်ကတင်ပြပါမယ်ရှင်။
နိုဝင်ဘာလ၈ရက်နေ့ကအထွေထွေရွေးကောက်ပွဲကြီးပြီးဆုံးသွားပြီဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ပြောင်းလဲကိုတကယ်ဖော်ဆောင်ခြင်းနဲ့ဆိုရင်နောက်တက်လာမယ့်အစိုးရလက်ထက်မှာ2008ဖွဲ့စည်းပုံခြေခံဥပဒေအရနိုင်ငံတွင်းရေးကြီးတဲ့ကာကွယ်ရေးဌာနပြည်ထောင်ရေးဌာနနဲ့နေစအလုံးကြုံရေးကဏ္ဍတွေမှာစစ်တပ်ကထိန်းချုပ်ထားတာကိုပြင်ဆင်သင့်တယ်လို့ HRW ရဲ့အာရှရေးရာဌာနခွဲကအလို့အမှုဆောင်ညွှန်ကြားရေးမှူး Brett Adams က VOA ကိုပြောပါတယ
် The constitution needs to be changed. It is not democratic if the military can still control defense the police and border security
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သင့်ပါတယ်ဒါဟာဒီမိုကရေစီစနစ်နဲ့မညီညွတ်ပါဘူးစစ်တပ်အနေနဲ့ကာကွယ်ရေးရဲနေဆက်လုံခြုံရေးနဲ့ပြည်ထောင်ရေးတို့ကိုဆက်ပြီးထိန်းချုပ်မထားသင့်ပါဘူးရွေးကောက်ခံတဲ့အစိုးရကသာတာဝန်ယူသင့်ပါတယ်ဒီလိုလှုပ်ဆောင်နိုင်မှုကစစ်တပ်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်ဒါပေမဲ့လည်းအဓိကဝန်ကြီးဌာနတွေကိုပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုလွှဲပြောင်းပေးသင့်ပါတယ်ပြည်သူတွေကဒီဌာနတွေကိုစစ်တပ်အောင်မှာမထားလို့ကြရတဲ့အတွက်အခုလိုအာဏာရ USDP ပါတီကိုရွေးကောက်ပွဲကနေအသိပေးလိုက်တာဖြစ်ပါလေ
။ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အဆန်းစုကြည်ကဓမ္မထဦးသိန်းစိန်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတွေ့ဖို့တောင်းဆိုတာကိုဓမ္မထကလက်ခံတဲ့အပေါ်မှာလဲ Brett Adams ကအခုလိုပြောပါတယ
်။ Well, we can't go back in time. Of course they should have been meeting before and of course the you know the president the military and the USDP should have really understood
ပြီးခဲ့တဲ့အချိန်တွေတော့ပြန်မရနိုင်တော့ပါဘူးတကယ်တော့ဒီအရင်ကလေးကတွေ့တင်ပါတယ်တမရစစ်တပ်နဲ့ပြည်ခိုင်ပြိုးပါတီတို့အနေနဲ့လူလူကအမှန်တကယ်ဘာလို့ကျင်နေဆိုတာလည်းသိတင်ပါတယ်ဆိုလိုတာကရွေးကောက်ပွဲလုပ်တင်တာလည်းကြာပါပြီစစ်အာဏာရှင်စနစ်လည်းခြေစုနဲ့နဲ့ချီပြီးမရှိတင်ပါဘူးဒါတွေကပြန်ပြင်လို့မရတော့ပါဘူးဒါပေမဲ့စစ်တပ်အနေနဲ့အခုချိန်မှာလုပ်နိုင်တာကဂုံတိတ်ခါကိုထိန်းသိမ်းဖို့လူလူရဲ့ယုံကြည်မှုကိုပြန်ရဖို့တာဝန်သိသိဆောင်ရွက်ဖို့ပါဒါတွေကိုစလုပ်ဖို့ကတော့ဒီမိုကရေစီတိုင်းပြည်မှာလိုပဲဒီမိုကရေစီတိုင်းပြည်တိုင်းမှာလိုပဲရွေးချယ်တင်မြှောက်ခံရတဲ့အရသာဆိုရကအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်အောင်အုပ်ချုပ်권ပေးဖို့ပဲဖြစ်ပါလေ
။တစ်ချိန်တည်းမှာပဲအမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်ဆန္ဒပြခဲ့တဲ့ចောင်းသားတွေကိုအဆိုရကဖန်ဆီးထိန်းသိမ်းထားရကနေလွှတ်ပေးသင့်ပြီလို့လဲ Brett Adams ကတောင်းဆိုလိုက်ပါတယ
်။ Well, we've said all along that the students should be released and that even if they're noteven if the charges against them aren't dropped as they should be released on bail
ចောင်းသားတွေကိုပြန်လွှတ်ပေးတင်ပါတယ်မလွတ်နိုင်ရင်တောင်မှသူတို့ပေါ်ချမှတ်ထားတဲ့ဆွဲချက်တွေကိုမပယ်ဖြတ်နိုင်ရင်တောင်မှအာမခံနဲ့ပြန်လွှတ်ပေးတင်ပါတယ်မြန်မာနိုင်ငံကအကျဉ်းတောင်တွေဟာအတော်ပဲအခြေအနေဆိုးဝါးပြီးကျန်းမာရေးဆောင်ရှားမှုကလည်းအားနေပါတယ်အခုလက်ရှိရွေးကောက်ပွဲအခြေအနေတွေအရလက်ရှိအစိုးရကိုပြည်သူတွေကမလိုချင်တော့ဘူးဆိုတာပြလိုက်ပါပြီအစိုးရအသစ်တက်လာတဲ့အချိန်ထိအချိန်ဖြုံးမနေတင်ပါဘူး
စာငါခန်းဆန္ဒပြနေကြတဲ့ဘဂဒါចောင်းသားတွေဟာပြီးရတဲ့မတ်လ10ရက်နေ့တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ချီတက်ဆန္ဒပြရာကနေဖန်စီထိမ့်သိမ်းခင်ခဲ့ရတာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်မီကလည်း HRW လူအခွင့်ရေးစောင့်ကြည့်ရေးဖွဲ့ကနေရွေးကောက်ပွဲမှာတရားလွတ်လပ်ပြီးမျှတမှုမရှိကြောင်းလူနည်းစုတချို့မဲပေးခွင့်ဆုံးရှုံးမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
မရှားဖောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲတွေကျင်းပပြီးတဲ့နောက်ပိုင်းရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းတလဲချစ်ရအောင်ပါ။ရွေးကောက်ပွဲကာလမှာတိုက်ပွဲတွေယာယီညီတက်ခဲ့တဲ့ရှမ်းပြည်နယ်ဘက်မှာအခုရွေးကောက်ပွဲအပြီး၄ရက်မြောက်နေ့မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးထောင်နဲ့ချီတဲ့ဒေသခံစစ်ပီးဒုက္ခသည်တွေဘေးလွယာကိုတင်းရှောင်နေရပါတယ်။မြန်မာတပ်မတော်ကနေမန်းရှုမြို့နယ်တွေကဒုက္ခသည်ခိုးလို့ရဝမ်ဆော့ဒုက္ခသည်စခန်းဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာကြီးသီးမြို့နယ်ကဝမ်မွဒုက္ခသည်စခန်းအပြင်လဲချာမန်းရှုမိုင်းနောင်မြို့နယ်ဘက်ကိုပါတင်းရှောင်နေရတာဖြစ်တယ်လို့ဒေသခံကူညီပေးရေးအဖွဲ့တွေကပြောပါတယ်။အပြည့်စုံကိုတော့ထမ်းချီဆိုင်တင်တော်ကိုနိုင်ကွင်းကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ပါမြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမန်းရှူးမြို့နယ်ထဲကဝမ်ဆော့ဒုက္ခသည်စခန်းနေဒုက္ခသည်တွေအားလုံးနဲ့အနီးဝန်းကျင်ကကြေးရွာသားတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတာပါစစ်ဘေးရှောင်တွေတိမ်းရှောင်နေရတဲ့အချိန်တွေကိုတော့ဒုက္ခသည်ရေးကူညီပေးရေးဖွဲ့ဖြစ်တဲ့ရှမ်းလူငယ်ကွန်ရက်ကတာဝန်ရှိသူတို့ဖြစ်သူဆိုင်းဆိုင်မင်းကအခုလိုပြောပါတယ်ဒီ
ကတော့ကျွန်တော်တို့ဒီဝမ်ဆော့ပေါ့နော်လူရေစစ်ဘေးရှောင်ထောက်မှားအောင်ရှိတယ်ခင်ဗျာအခုအဲ့ဒီဝမ်ဆော့နားလေးတဝိုက်မှာတိုက်ပွဲဖြစ်တော့ကျွန်တော်ဒီစစ်ဘေးရှောင်တွေကတုံးနေရကိုကြောင်းလာတာပေါ့နော်မန်းရှူးမြို့ထဲကိုကြေးသွားတာလည်းရှိတယ်နောက်တစ်ခုကကျွန်တော်ဝါဝပေါ့နော်ဝါဝဆိုတဲ့စီစီမြို့နယ်ထဲကိုကြေးသွားတာလည်းရှိတယ်အခုလောလောဆယ်လာလာရှုမှတော့95ဦးလောက်ရှိတယ်ပေါ့နော်ဆက်ပြီးရောက်လာနိုင်တဲ့အခြေအနေလည်းအများကြီးရှိတယ်ပေါ့မိုင်းနောက်ဘက်မှာဖြစ်တယ်ဆိုတော့မိုင်းနောက်ဘက်ကနေမှကျွန်တော်တို့ဟိုဘက်လက်ချောင်းမြို့ကြေးသွားတာလည်း900ကျော်လောက်ရှိတယ်ခင်ဗျာ
ဖွဲ့ပြေးတင်းချောင်နေရတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေတဲ့ဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့လဲဆိုင်းဆိုင်မင်းကအခုလိုဆက်ပြောပါတယ
်။တင်းချောင်နဲ့ဘာမှမကြည့်လာခဲ့ရအောင်နော်ကျွန်တော်တို့အခုဆိုစားတော့နေစားတော့ဘောထဲနေကိုယ်ကဆောင်းတင်းဆိုတော့ဆောင်းနေနောက်တစ်ခုကကျွန်တော်စေးဝါးနေလို့အရေးပေါ်လို့နေတာပေါ့နော
်။ရေကောက်ပွဲကာလတွင်မြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲရာကြီးရပ်တန့်နေရာကနေရေကောက်ပွဲအလွန်နှစ်ရက်မှာတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါ။လက်ရှိရှမ်းပြည်နယ်မိုင်းနောင်မြို့ထဲမှာပြစ်ခတ်မှုတွေရှိနေတယ်လို့စစ်ဘေးရှောင်ဒုက္ခသည်ရန်နဲ့ချီပိတ်မိနေပြီးမြို့ပြင်ထွက်ဖို့ဟာစိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့လဲကြားဖြူပါတီခေါ်ရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီကဆိုင်းဦးဆိုင်းမင်းကအခုလိုပြောပါတယ
်။နောင်မြို့ထဲမှာဒုက္ခသည်တော့400ကျော်900မိသားလောက်ရှိတယ်။အဲ့ဒါကိုသတ်မတော်ကပြင်းမထွက်ဘူးလို့ထွက်တာနဲ့ဟိုတနက်နဲ့ပြစ်တယ်အဲ့လိုပြစ်နေတာ။ဆဲချားပဲထွက်လာကျွန်တော်ဆဲချားမှာဟိုဒုက္ခသည်စခန်းပွင့်တာလူတွေရုပ်သားလေးတွေ့ရင်ဖမ်းတယ်ဟိုမှာသူ့ထဲမှာလည်းပေါင်းနေပါတယ်ကျဲနေတော့
မနေ့ကညနေပိုင်းမှာမြမတပ်မတော်ကနေဝမ်ဆော့ကြီးရွာဘက်ကိုထုတ်ဆက်စင်လာမှာမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးလုံခြုံရေးအခြေအနေအရဝမ်ဆော့ဒုက္ခသည်စခန်းကိုရွှေ့ပြောင်းခဲ့ရတယ်လို့ SSPP SSA ဒုတိယသွေးရင်မှူးဆိုင်းခန်းတီကအခုလိုပြောပါတယ်
လေရတယ်ရနေပါတော့ဘာလို့မော်တာရွာနေတာလဲ။ဒီမော်ကြီးခေါ်တော့တောင်ပေါ်ဆင်းလာတာဒီည6နာရီသက်သက်မှတော့သူ့တောင်ပေါ်နဲ့ဆင်းလာတာတိုးလာပါရွာလေးပါ။တိုးနေဖြစ်လာပါပဲ။ဒါတော့ဒီစီပီးတော့တဲ့ခါရနေလေးပါအမှန်ကိုကြည့်တာပါ။တိုးရတယ်ကိုဆင်းလိုက်စီပီးရနေဆင်းလိုက်တယ်
နိုဝင်ဘာလ10ရက်နေ့ညပိုင်းမှာမြမတမတော်ကနေလက်နဲ့ကြီးတဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ဒုက္ခသည်တွေခုလုံးရဝမ်ဆော့ဖုန်ကြီးချောင်းကစွန်းစားချောင်းပျက်စီးခဲ့ပြီးဒုက္ခသည်တွေကိုကြီးသီးမြို့နယ်ထဲကဝမ်ဝဖုန်ကြီးချောင်းကိုရှေ့ပြောင်းခဲ့ရတယ်လို့လဲဒုတိယသွေးမှုဆိုင်ခန့်တီကပြောပါတယ်အခုဆိုရင်ကြီးသီးမြို့နယ်ထဲကဝမ်ဝဖုန်ကြီးချောင်းမှာစစ်ပြေးဒုက္ခသည်3000နီးပါးရောက်ရှိနေပြီလို့ကြီးသီးဒေသခံတွေကပြောပါတယ်ဒေသခံပြည်သူတွေအနေနဲ့စစ်ပွဲကိုရပ်တန့်ပြီးငြိမ်းချမ်းရေးကိုလှူလာနေကြတယ်လို့ကြီးသီးဒေသခံဆိုင်းဟတ်မင်းကအခုလိုပြောပါတယ်
ဒီကဘောလေးကြီးကဟိုဒီဟိုဒီကဘောလေးကဘောလေးဖတ်ချစ်တော့ဆိုတော့ကျွန်တော်နိုင်ငံရေးလက်ချက်တစ်ခုများဖြစ်ပြီလားလို့ဆင်းရဲရဒီလိုအနေနဲ့ဆိုရင်ဘုံတော့ခါရမလားဒီလိုဒီမှာစာဝတ်လူရဲ့လက်ရှိနေချေစစ်ကြီးတင်ရဆိုတော့ထားတဲ့ကျဲနွားသာဒီလေဘလုံးကျစည်းကုန်ပြီ။ဆိုးဆိုးကများများရှိတော့ဒီလိုတွေတော့ပြန်ဆိုင်ရေးနေနေလို့ဆိုတော့ဗျာ
။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကရှမ်းပြည်နယ်မိုင်းလောင်မြို့ဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ရမှာမြမတမတော်ဘက်ကဒီတိုက်ခိုက်မှုဟာမြောက်ပိုင်းရှမ်းပြည်တမတော်ကနေလာရောက်တိုက်ခိုက်ခဲ့တယ်လို့ဆွဆွဲပြောဆိုမှုတွေရှိနေတယ်လို့မြောက်ပိုင်းရှမ်းပြည်တမတော်ဘက်ကဒီဆွဆွဲချက်ကိုငြင်းဆန်ခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တမတော်ဟာ2012ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်နယ်ဆင့်ပြည်ထောင်စုဆင့်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့အဖွဲ့ဖြစ်ပေမဲ့2015ခုနှစ် NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့အဆင့်တစ်မဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲဖြစ်ပွားနေခဲ့လို့ရှမ်းပြည်နယ်မိုင်းရှူးကျေးတီတန်ရန်မိုင်းပိုင်မြို့နယ်တွင်ကတိမ့်နဲ့ချီတဲ့ပြည်သူတွေဟာ2015အထွေထွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသား6000နီးပါးဟာစစ်ဘေးတိမ့်ရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်view american တန်ရဲ့2015ခုနှစ်နိုဝင်ဘာလ12ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ view ကနေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ညနေပိုင်းအစီအစဉ်တွေကို6နာရီကစပြီးတော့9နာရီအထိနိုင်ဝက်တိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာရွေးကောက်ပွဲနဲ့နောက်တက်လာမယ့်အစိုးရတဲ့အပေါ်မှာကရင်အမျိုးသားစီယုံ KNU ရဲ့သဘောထားကဘယ်လိုရှိပါလဲ
ရွေးကောက်ပွဲကကျွန်တော်တို့ရဲ့ဒီမိုကရေစီရဲ့အကျင့်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်ဒီရွက်ောက်ပွဲပေါ်မှာထွက်ပေါ်လာတဲ့ကြလာပေါ်မှာဟိုတော့ဒါကြေဆိုးသွားပြီးတက်လာကတော့ကျွန်တော်တို့ရှိ
KNU တွဲဘက်အထွေထွေမှုဘရိုမမန်းနဲ့ဆက်သွယ်မြင့်မြတ်ချက်အပြည့်စုံကိုမကြခင်မှာနားဆင်နိုင်ပါတယ်တခါထမ်းရောက်မြန်မာတွေရဲ့ရွက်ောက်ပွဲအပြီးမျောလင့်ချက်တွေနောက်ရွက်ောက်ပွဲအပေါ်အိန္ဒိချင်းကမ္ဘောဒီးယားကအတိုက်ခံတွေရဲ့အမြင်ဘယ်လိုရှိသလဲဆိုတာတွေကိုလည်းမကြခင်မှာစူးစီးတင်ပြဖို့ရှိပါတယ် Internews အဖွဲ့နဲ့ View တို့ပူးတွဲတင်ဆက်တဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းစီစဉ်တခုကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုတော့အရင်ဆုံးဒီမြန်မာရွေးကောက်ပွဲအပေါ်အိန္ဒိချင်းကမ္ဘောဒီးယားကအတိုက်ခံအဖွဲ့တွေဘယ်လိုအမြင်ရှိလဲကြည့်ရအောင်ပါမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲကိုကြည့်ပြီးတော့ဒီလိုမျိုးအပြောင်းလဲမျိုးတွေကိုအားကျမိတဲ့အကြောင်းကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်တို့ကပြောဆိုပါတယ်ကမ္ဘောဒီးယားမှာ2018ခုနှစ်ကျရင်ကျင်းပမဲ့ရွေးကောက်ပွဲကိုလည်းအလားတူအောင်မြင်စေချင်တဲ့အကြောင်းပြောဆိုနေကြတာတွေကိုတော့ AFP သတင်းတပုတ်ကိုအခြေခံပြီးကိုငင်းချမ်းကတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာလက်တလောချင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲတွေကိုကြည့်ပြီးအာဆီယံနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားကအတိုက်အခံခေါင်းဆောင်ဟာသူတို့နိုင်ငံမှာကျင်းပမဲ့2018ရွေးကောက်ပွဲကျရင်ငြိမ်းချမ်းချမ်းနဲ့အာဏာလွှဲပြောင်းရေးဖြစ်ဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံကအတိုင်းဝမ်းနဲ့ဂျပန်အနေနဲ့ကမ္ဘောဒီးယားအာဏာရဝန်ကြီးချုပ်ဟွန်ဆန်ကိုအေးအေးချမ်းချမ်းအာဏာဆွန့်လွတ်ဖို့ဖိအားပေးဖို့အတွက်လဲကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ဥက္ကဋ္ဌဖြစ်တဲ့ဆမ်ရင်းစီကတောင်းဆိုသွားပါတယ်တိုဂျိုနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကအဖြစ်အပျက်တွေလိုမျိုးကမ္ဘောဒီးယားမှာလည်းမြင်လို့ကြောင်းပြောသွားပါတယ
် joblessness unemployment
အလုရှားပါမှုအလုလမဲ့ပြဿနာအကျင့်ပြတ်ချစားမှုလူမှုရေးမညီမျှမှုနဲ့မတရားမှုတွေပါ။ဒါကြောင့်ပိုပြီးပညာတတ်တဲ့ဝေဖန်ပိုင်းခြားနိုင်တဲ့လူမှုကွန်ရက်တွေကိုပိုတုံးတဲ့လူတွေပဲဟာ။ပြောင်းလဲဖြစ်ဖို့လုပ်နေကြပါမယ
်။ပါတီခေါင်းဆောင်ဆမ်ရင်းစီအဒူဥက္ကဋ္ဌခမ်ဆုံခါနဲ့အတူဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါနဲ့ဂျပန်ဥပဒေပြုလွှတ်တော်အမတ်တွေကိုတွေ့ဆုံပြီးကမ္ဘောဒီးယားမှာဒီမိုကရေစီအပြောင်းအလဲကိုထောက်ခံပေးဖို့လာတောင်းဆိုတာပါ
။So definitely the
ကဘာနီယာအနှံ့အပြားကလွတ်လပ်မှုလေးလေးမျိုးတွေကမ္ဘောဒီးယားကိုတိုက်ခတ်လာတော့မှာဖြစ်ပါတယ
်လွန်ခဲ့တဲ့နှစ်နှစ်ကကျင်းပခဲ့တဲ့ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲတွေမှာမဲလိမ်မဲခိုးမှုတွေဖြစ်ခဲ့တယ်လို့အတိုက်ခံတွေဘက်ကဆွဆွဲခဲ့တာပါလက်ရှိအာဏာရဝန်ကြီးချုပ်ဟွန်ဆန်ဟာတိုင်းပြည်ကိုအုပ်ချုပ်လာတာအနှစ်30လောက်ရှိနေပြီးတော့လူအခွင့်အရေးချိုးဖောက်မှုတွေနဲ့အတိုက်ခံတွေကိုနှိပ်ကွပ်မှုတွေရှိနေတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကမကြာခဏဆွဆွဲနေတာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အပြောင်းအလဲတွေကိုကြည့်ပြီးကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်းစီကသူ့တိုင်းပြည်ကအခြေအနေတွေကိုအခုလိုပြောပါဗျ
It is crystal clear now that they want to avoid
ဒီမိုကရေစီနီလန်းချင်းစင်နဲ့ရွေးကောက်ပွဲတွေကိုအနာဂတ်မှာရှောင်ရှားကျင်နေဆိုတာထင်ရှားနေပါတယ်။ဒါကြောင့်ဒီမိုကရေစီလုပ်ငန်းစဉ်နဲ့ရွေးကောက်ပွဲမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဂျပန်နိုင်ငံကဝိုင်းကူညီဖို့တောင်းဆိုနေပါတယ်
။ခမာနီအုပ်ချုပ်ရေးအောက်ကလွတ်မြောက်လာတဲ့ကမ္ဘောဒီးယားကိုဂျပန်ကအကူအညီအထောက်အပံ့အများကြီးပေးထားတာဖြစ်ပါတယ်။လုံခဲ့တဲ့နှစ်ပတ်ကဒူဥက္ကဋ္ဌခမ်ဆုံခါဟာဟွန်ဆန်ပါတီဦးဆောင်တဲ့ဆန္ဒပြတောင်းဆိုမှုတွေအောက်မှာလွှတ်တော်တွေကနေမဲခွဲဆုံးဖြတ်ပြီးတော့ဖယ်ရှားခံခဲ့ရတာဖြစ်ပါတယ်။ဒီဆန္ဒပြမှုတွေကြောင့် CNRP အမတ်နှစ်ယောက်ပြင်းပြင်းထန်ထန်တိုက်ခိုက်ခံရပြီးဒဏ်ရာရခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်သား3ဦးကိုတရားစွဲဆိုထားတယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပြီးခမ်ဆုံခါကလွှတ်တော်အမတ်တွေရဲ့လုံခြုံရေးကိုအစိုးရကအာမခံဖို့တောင်းဆိုခဲ့တဲ့အပြင် လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
။မြန်မာယူကောက်ပွဲကိုကမ္ဘောဒီးယားကအတိုက်ခံတွေအားကျနေကြတဲ့အကြောင်းကုညင်းချန်းစူးစီးတင်ပြခဲ့တာပါ။အခုကတော့ဒီမြန်မာနိုင်ငံမှာယူကောက်ပွဲပြီးသွားပြီးတဲ့နောက်ထမ်းရောက်မြန်မာနိုင်ငံသားတွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့မြန်မာယူကောက်ပွဲမှာမြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရဖို့အလားအလာကောင်းနေခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမှာရောက်နေကြတဲ့ဒီမြန်မာဒုက္ခသည်တွေနဲ့ရွှေပြအလုပ်သမားတွေဟာလည်းဒီမြန်မာနိုင်ငံမှာအစိုးရတဲ့ဖြစ်ပေါ်လာတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေပြအလုပ်သမားတွေကတော့ဒီအစိုးရတဲ့ဟာသူတို့ရဲ့ဘဝအခြေအနေတွေတိုးတက်မြင့်မားလာဖို့အထောက်ပံ့ပေးနိုင်မလားဆိုတာကိုမျှော်လင့်နေတာကိုတွေ့ရတဲ့အကြောင်း VOA သတင်းတော်ရွန်ကော်ဗင်ပေးပို့ထားတဲ့သတင်းတော်ကိုကိုရဲကောင်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာမြန်မာဒုက္ခသည်တွေနဲ့ရွှေပြအလုပ်သားနှစ်သန်းကျော်ရှိတဲ့အနက်အခုကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာအလွန်နှေးပါတဲ့အရေးအတွက်ကသာမဲပေးနိုင်ခဲ့ကြတာပါရွေးကောက်ပွဲကော်မရှင်ကအမဲဆန္ဒနယ်ရဲ့ရလတ်တွေကိုထုတ်ပြန်ကြေညာနေချိန်မှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများဆုံးအနိုင်ရရှိပြီးဦးဆောင်နေခဲ့တဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာအများစုကတော့အပြောင်းအလဲတစ်ခုဖြစ်လာဖို့မျှော်လင့်နေခဲ့ကြတာပါထိုင်းနိုင်ငံတောင်ပိုင်းဖန်ငှခရိုင်မှာစိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတွေလုပ်ကင်တဲ့ရွှေပြောင်းလုပ်သားတွေကိုအကူအညီပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအဖွဲ့ကအစီအစဉ်မှုကိုမင်းဦးကတော့ထိုင်းရောက်မြန်မာအများပြားဟာအစိုးရတဲ့အဖွဲ့စည်းမဲ့ကိစ္စကိုအလေးထားစောင့်ကြည့်နေကြတယ်လို့ပြောပါတယ
် Right now the feeling they have is like they just wanted to get the new government or they just want
အခုချိန်မှာသူတို့မှရှိတဲ့ခံစားချက်ကတော့အစိုးရတည်းတက်လာတာကိုမြင်ကျင်နေကြတာပါပဲသူတို့ဟာ NLD ပါတီအနိုင်ရသွားတာကိုအထူးပဲမြင်ကျင်နေကြပါတယ်ဒါပေမဲ့ဒီကအလုပ်သမားတွေအတွက်ကတော့အနာဂတ်မှာတက်လာမယ့်အစိုးရတက်ကသူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာမျိုးပဲစဉ်းစားကြပါတယ်
။ထိုင်းနိုင်ငံဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြိပခ္ခတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေအများစုအဓိကခိုလုံရနိုင်ငံလည်းဖြစ်ပါတယ်။ထိုင်းနိုင်ငံအနောက်မြောက်ပိုင်းကမဲဆောက်မြို့မှာကရင်လူမျိုးဆရာဝန်စင်တီရာမောင်ဟာတစ်နှစ်ကိုအနည်းဆုံးလူနာ 33,000 လောက်ထိပြည်စုကုသပေးနေရတဲ့မဲတော်စည်းကမ်းကိုစီမံခန့်ခွဲနေပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုအနီးကပ်စောင့်ကြည့်ဖို့လိုတယ်လို့သူကလည်းပြောပါတယ်။
Same time, we still have to continue monitoring on post-election.
Tomorrow, we have to go to the next one. We have to go to the next one. We have to go to the next one. We have to go to the next one.ဒါပြင်အသစ်ဖြစ်လာတဲ့အစိုးရဟာနိုင်ငံထဲမှာအပြစ်ခက်ရစေးသဘောတူညီချက်တွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ဒါရီအားလုံးကိုကျမတို့အနီးကပ်လေ့လာစောင့်ကြည့်ဖို့လိုတာပါ
။ဒေါက်တာစင်တီယာမောင်ကတော့အစိုးရအသစ်ဟာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပြည်ဝင်ပြောင်းလဲရေးလုပ်ပေးပြီးကျန်းမာရေးဝန်ဆောင်မှုအခြေခံစအုပ်တွေတိုးတက်လာအောင်လုပ်ပေးနိုင်မယ်ဆိုရင်ပြည်သူတွေအနေနဲ့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေခံယူဖို့ထိုင်းနိုင်ငံအထိနေဆက်ဖြတ်ကျော်ပြီးတွားရောက်စရာမလိုတော့ဘူးလို့မျှော်လင့်နေပါတယ်။ထိုင်းရောက်မြန်မာအများစုကတော့1990ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးမဲ့အာဏာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်တာကိုခုထိမမေ့နိုင်ကြသေးပါဘူး။ဒါကြောင့်ကိုမင်းဦးကသူ့အနေနဲ့တန်တရားရှိသေးပဲလို့လည်းပြောပါတယ်
။ Even though now we is like confirmed NLD has won but we stay in
အခု NLD ပါတီကနိုင်နေတယ်ဆိုတာသိကြနေပေမဲ့ကျွန်တော်တို့ကတော့စစ်တပ်က NLD ကိုရှော့ရှော့ရှူရှူအာဏာလွှဲပေးခြင်းစိတ်ရှိပါမလားဆိုတာကိုတန်ဆရာရှိနေပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်နေရအများစုအနိုင်ရဖို့တေချာသလောက်ဖြစ်နေချိန်မှာတော့အမျိုးသားပြန်လည်တင့်မြက်ရေးသဘောထားကိုအခြေခံပြီးတမရော်ကာကွယ်ဦးစည်းချုပ်တမရနဲ့လွှတ်တော်နာယကတို့နဲ့တွေ့ဆုံဆွေးနွေးခွင့်ပြုဖို့ဒေါအောင်ဆန်းစုကြည်ကစာရေးပြီးခွင့်ပြုချက်တောင်းခံတာကိုအားလုံးကလက်ခံလိုက်ပြီးဖြစ်ပါတယ်ဗုဒ္ဓဟူးနေ့ညနေ 6:00 နာရီအထိနောက်ဆုံးထွက်တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာအမျိုးသားလွှတ်တော်မှာ89နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ234နေရာနဲ့ပြည်သူ့လွှတ်တော်မှာအမတ်နေရာ198နေရာတက်မနေရထားပြီလို့လည်းသိရပါတယ်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
VOA American တန်ရဲ့ကြာတာဘရင်းညနေခင်းမြန်မာဘာသာစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့စီစဉ်တွေကိုတော့ညနေ9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။မြန်မာရွေးကောက်ပွဲနဲ့နောက်တက်လာမယ့်အစိုးရအသစ်ပေါ်မှာကရင်အမျိုးသားစီယုံ KNU ရဲ့သဘောထားတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးသမားတယ်။ကရင်အမျိုးသားစီယုံ KNU အနေနဲ့ပြည်ရင်းငင်းငင်းနဲ့အဖြစ်ခက်ရစဲရေးကိုအဓိကထားနေရတဲ့အချိန်ဖြစ်တာကြောင့်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပါဝင်နိုင်ခဲ့ခြင်းမရှိပေမဲ့နောက်တက်မဲ့အစိုးရနဲ့ညှိနှိုင်းပြီးဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးကြိုးပမ်းသွားမယ့်အကြောင်း KNU တွဲဖက်အထွေရမှုဘရူမန်မန်ကဒီ VOA ဌာနမှဦးတန်းလွင်ထွန်းနဲ့ Skype ကနေဆက်သွယ်မေးမြန်းရမှာပြောဆိုထားပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကျင်းပပြီးစီးသွားပါပြီမဲဆန္ဒဒီရဲ့ဒီရွေးတက်မှုတွေကိုလုပ်နေစေဖြစ်နေပြီးတော့ဒီရလဒ်တွေကိုလည်းကြီးညာနေစေဖြစ်ပါတယ်လောလောဆယ်အခြေအနေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်လုံးကျွတ်အနိုင်ရမယ့်အခြေအနေကိုဦးတည်နေပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်တိုင်းသားဒေသတွေမှာလာမယ့်9နှစ်တာအတွင်းနိုင်ငံရေးခီးမှာဘလို့ရှောက်လန်းကြမယ်ဆိုတာကို VOA ကနေပြီးတော့မေးမြန်းတင်ဆက်ခံအနေတင်ဆက်သွားဖို့ရှိပါတယ်အခုထိုင်းနိုင်ငံမဲဆောက်မြို့မှာရှိနေတဲ့ KNU ရဲ့တွဲဖက်အထွေထွေတွင်မူဖရိုမမန်ကို Skype ကနေပြီးတော့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ဟုတ်ကဲ့ဘရူမမန်ခင်ဗျာဒီလောလောဆယ်အခြေအနေအားဖြင့်ကရင်ပြည်နယ်မှာရောကရင်တိုင်းရင်းသားဝင်ကြီးနေရာတွေအတွက်ရှင်ပြိုင်ကြတဲ့ရန်ကုန်တိုင်းဒါမှမဟုတ်လို့ရှိရင်ဒီမွန်ပြည်နယ်နောက်ပြီးတော့ပဲခူးတိုင်းစတဲ့နေရာတွေမှာလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့မြင်နေရပါတယ်အဲ့တော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ KNU အဖွဲ့အနေနဲ့ဘယ်လိုသုံးသပ်သလဲခင်ဗျာ
ကျွန်တော်တို့ဒီ KNU ဒီမိုကရေစီအနေနဲ့ကတော့ဒါငင်းငင်းရေးဖြစ်စဉ်နဲ့အပြစ်ခရာဆဲရေးကျွန်တော်တို့ဆောင်ရွက်နေတဲ့ကာလလေးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဓမ္မဥစုံနဲ့ပြောချင်တာကတော့ဒီရွေးကောက်ပွဲအပေါ်မှာကျွန်တော်ကင်းညင်ကင်းမိုးသားအစည်းအဝေးနဲ့ကဒါကျွန်တော်တို့ကတိုက်ရိုက်ပါဝင်ပတ်သက်မှုမရှိဘူးပေါ့နော်။ဒီနေ့ဖြစ်တော့လေဒီအပေါ်မှာကျွန်တော်တို့နောက်ရှက်မပြီးဘူး။နောက်တွန်းအားလည်းပဲကျွန်တော်တို့ဟိုတော့ပေါ့ဒီဖိအားပြီးတော့လည်းမလုပ်ဘူးဆိုတာကကျွန်တော်သဘောထားချက်ပါဖြစ်တော့လေ။သို့တော်လည်းပဲဒီရွေးကောက်ပွဲကကျွန်တော်တို့ရဒီမိုကရေစီရဲ့အကျင့်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်ဒီရွေးကောက်ပွဲပေါ်မှာထွက်ပေါ်လာတဲ့ကြလာပေါ်မှာဟိုတော့ဒါကြေဆိုးသွားပဲတက်လာတက်လာကတော့ကျွန်တော်တို့ရှေ့ဆက်ပြီးတော့မှဒီငင်းငင်းရေးနဲ့ကျွန်တော်တို့တပိကရဆွေနဲ့ငင်းငင်းရေးနဲ့ကျွန်တော်နိုင်ငံရေးပြုံပြောင်းလေးနိုင်ရဲ့အစဉ်ကြောက်ပြောင်းတော့ကျွန်တော်တို့ဆက်လက်ကြိုးပမ်းသွားရမှာလေလိုအပ်ပါသေးတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့အဓိကအားဖြင့်ကတော့ဒီ KNU အဖွဲ့အနေနဲ့ KN တိုင်းရင်းသားတွေရဲ့ဒန်းတူညီညွတ်ရေးနဲ့ဒီကိုပိုင်အုပ်ချုပ်ခွင့်ရေးတွေပေါ့နော်ဒီဖေရယ်ပြည်တော်စုအရေးတွေကိုကြိုးပမ်းဆောင်ရွက်သွားမှာဆိုတော့ဒီရွေးကောက်ပွဲအပြီးမှာဒီအထူးသဖြင့်ပြည်တော်စုအစိုးရအနေထားမှာရောပြည်내အစိုးရအနေထားမှာကရောဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှမ်းမိုးမှုကပိုရှိလာတယ်လေဒီပုံတိုင်းဆိုလို့ချင်းပိုရှိလာမယ့်သဘောမျိုးလည်းရှိလာမယ်ဆိုတော့အဲ့ဒီအခြေအနေပေါ်မှာ KNU အဖွဲ့အနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်သွားဖို့အလားအလာတွေရှိတယ်လဲခင်ဗျဘယ်လိုမျှော်မှန်းထားသလဲ
ဒီတနင်္ဂနွေလို့တကယ်ရစရင်နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကပြည့်ပြည့်စုံတဲ့အစဉ်အထိကိုမရောက်သေးဘူး။ဒီနေ့အဖြစ်ပြောရရင်တော့ဒီတိုင်းကလုံးတကရရဆိုင်မှာပါဝင်သစ်ပါဝင်ထိုက်တဲ့ဒီတိုင်းသားအဖွဲ့အစည်းတွေအားလုံးမပါဝင်နေတဲ့အပေါ်မှာဒါကျွန်တော်တို့ဆက်လက်အကြိုးပမ်းဆောင်ရွက်လုပ်နေတယ်။ဒီတိုင်းကလုံးတကရရဆိုင်မှာပါဝင်သစ်ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေအားလုံးပါဝင်ပြီးတော့လက်မထိုးနိုင်တဲ့အဆင့်ကိုကျော်လွှားပြီးတာနဲ့ကကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲကိုကျွန်တော်တို့ဆက်ပြီးတော့ပြသွားလို့ဆိုတာဒါကျွန်တော်တို့ကြိုးစားရမှာဖြစ်တယ်။ဒီနိုင်ငံရေးဆွေးနွေးမှာမယ်ဘဲမှာလည်းပြောချောအဓိကကြီးမှန်းချက်ကတော့ဒီပြည်တော်စုညီကခံကြီးကျင်းပနိုင်ဖို့ဖြစ်တယ်ပေါ့ဒီနေ့ကဖြစ်လဲပဲဒုတိယပြည်တော်လို့ပဲခေါ်ပေါ့နော်ကျွန်တော်ပြည်တော်စုညီကခံကြီးမှာမှကျွန်တော်ပြည်တော်စုသဘောတူညီချက်ရရှိလာမယ်ဆိုလို့ရှိရင်ပါဒီပြည်တော်စုသဘောတူညီချက်ထွက်ပေါ်လာတဲ့ဒီနိုင်ငံရေးရလာတဲ့အကြီးကကျွန်တော်တို့ဥတည်နေတဲ့ဒီဒီမိုကရေစီနဲ့တိုင်းသားတန်းတူရေးကိုအခြေခံတဲ့ဒီဖက်ဒရယ်ပြည်တော်စုစနစ်ကိုတည်ဆောက်သွားဖို့ပြက်ကဒါကျွန်တော်တို့တစ်ဆင့်ပြီးတစ်ဆင့်သွားအောင်ဒီတော့မှာကြိုးပမ်းဆောင်ရွက်သွားမယ်ဖြစ်ပ
ါဟုတ်ကဲ့အခုဆရာမမန်းပြောတဲ့အထက်မှာကျွန်တော်အဓိကကြားလိုက်ရတဲ့အချက်ကတော့ဒီအပြစ်ခတ်ရစွဲရေးမှာတနိုင်ငံလုံးအတိုင်းအတာနဲ့မပါသေးတဲ့အဖွဲ့တွေပြန်ပြီးတော့ထပ်ပြီးတော့ပါဝင်လာအောင်ကြိုးပမ်းမယ်အဲ့ဒါပြီးတဲ့အခါကျလို့ရှိရင်နိုင်ငံရေးညီလာခံကြီးတရားကျင်းပမယ်ဆိုတဲ့ညီမှန်းချက်ပေါ့နော်ဒီညီမှန်းချက်မှာလှုပ်ဆောင်လာခဲ့တဲ့တလျှောက်လုံးမှာကတော့ဒီလက်ရှိဒီဦးသိန်းစိန်အစိုးရနဲ့ဒီပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဦးဆောင်တဲ့အစိုးရဒီအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဆိုတော့ဒီအခုရွေးကောက်ပွဲအပြီးလာမယ့်လွှတ်တော်အသစ်အစိုးရအဖွဲ့အသစ်တွေပေါ်လာပြီးတဲ့အချိန်ကြီးကြရင်ရောဘလို့များဟိုဆက်ပြီးတော့စခန်းသွားနိုင်မယ်ဘလို့များဆက်ပြီးတော့ညှိနှိုင်းသွားမယ်အနေအထားမျိုးကိုမျှော်လင့်ထားတယ်ခင်ဗျအ
ဓိကရဲ့ကတော့ဒီအစိုးရရဲ့သဘောထားပေါ်မှာအများကြီးမြင်ကြည့်ပါတယ်
့လက်ရှိဟောဗျာပြောရမယ်ဆိုလို့ရှိရင်တော့ဒီသမ္မတယူတင်းစိန်အစိုးရအဲကာလမှာလည်းပဲကျွန်တော်တို့ဒီပါဝင်တဲ့ပါဝင်ထက်တဲ့တိုင်းတိုင်းကြိုင်အဖွဲ့စည်းတွေမပါဝင်လာနိုင်တယ်ဆိုတော့ကလည်းပဲကျွန်တော်တို့တိုင်းသားတိုင်းနဲ့ကင်ကျော်လွန်ရင်ဖွဲ့စည်းတွေကဒါဒီလက်မ NCA လက်မထိုးဖို့ကိုဒါငင်းဆန်တာမဟုတ်ပါဘူးကျွန်တော်တို့အားလုံးပါဝင်ဖို့ပဲကျွန်တော်တို့အားလုံးကတောင်းဆိုကြပါတယ်သို့တော်လည်းပဲလက်ရှိဆိုရရဲ့ပဲပြောပြောတတ်မလို့ကပဲပြောပြောသူတို့ရဲ့ကန့်သကြက်တွေပေါ်မှာပဲအခြေခံတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဒီတိုင်းသားတွေတိုင်းနဲ့ကင်ကျော်လွန်ဖွဲ့စည်းအားလုံးကပါဝင်နိုင်ခွင့်မရတာဘူးပဲဖြစ်တယ်ပေါ့တော့ဒါကြောင့်မို့နောက်ကျက်လာမယ့်အစိုးရတွေလည်းပဲကျွန်တော်တို့တိုင်းသားလည်းတကယ်တော်လိုင်းရဲ့ဖွဲ့စည်းတွေအားလုံးပါဝင်တဲ့ပါဝင်ထက်တဲ့ဖွဲ့စည်းတွေအားလုံးပါဝင်နိုင်ဖို့အတွက်ကဒါအစိုးရအပေါ်မှာပဲမူတည်တယ်လို့ပဲကျွန်တော်တို့ပြောရမှာဖြစ်ပါမယ
်။ဟုတ်ကဲ့အစိုးပိုင်းမှာကျွန်တော် UTV မေးနေတဲ့အချက်ကတော့အဓိကအားဖြင့်ကတော့ဒါဘုံဝင်လင်းလင်းပြောရလို့ရှိရင် KNU အဖွဲ့နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆက်ဆံရေးပေါ့။ဘာကြောင့်လဲဆိုတော့အခုလောလောဆယ်အားဖြင့်ဆိုလို့ရှိရင်ဒီထူထူရွေးကောက်ပွဲမှာတခဲနဲ့အနိုင်ရရှိမဲ့သဘောဖြစ်နေတာကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်နေတယ်ဆိုတော့ KNU အဖွဲ့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားမှာမူလငိုဆက်ဆံရေးအခြေအနေတွေကဘယ်လောက်ထိရှိခဲ့ဘူးသလဲဘယ်လောက်ထိရှိနေအောင်မလဲ
ကျော်ဒီနေရာမှာတော့ကျွန်တော်နှစ်ပိုင်းအဲပြောရမှာဖြစ်ပါတယ်တစ်ပိုင်းကတော့ဒီပါတီအနေနဲ့ပေါ့နော်ကြာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံပါတီအနေနဲ့ကတော့ကျွန်တော်တို့အရင်ကတည်းကကျွန်တော်တို့ဒီစီဆိုရစီအုပ်ချုပ်ရေးခက်ကတည်းကကျွန်တော်တို့အနေနဲ့ကသုံးခွင်းဆိုင်ဆိုတဲ့အခြေခံသဘောမှာငញ្ញံရင်းနဲ့တွဲဆောင်စည်းရင်းနဲ့ကျွန်တော်တို့ပြည်တွင်းငញ្ញံအကောင့်ဆပိုးတို့ကတော့ဒါကျွန်တော်တို့ဒီမိုကရေစီဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာဒီမိုကရေစီအင်အားစုတရအနေနဲ့ဆိုတာအပြစ်မှတူတာဖြစ်တယ်။အဲ့ဒီအချိန်ကတည်းကလည်းကျွန်တော်တို့နိုင်ငံရေးရဆက်ဆံရေးတွေနဲ့အခြေခံနိုင်ငံရေးဥတည်ချက်ပြုပြင်ပြောင်းလဲမှုဒီနေ့အပြင်ပြောရရင်ဒီမိုကရေစီရေးနဲ့တိုင်းသားတန်းတူရေးပေါ်မှာအခြေခံတဲ့ဒီဆက်ဆံမှုတွေလည်းအရင်တက်ကရှိခဲ့ပဲလို့ပြောလို့ရပါတယ်။ဒီချိန်မှာကတော့ကျွန်တော်တို့ကနှစ်ပိုင်းချက်သွင်းစဉ်းစားရမှာဖြစ်ပါတယ်။တစ်ပိုင်းကတော့ပါတီအနေနဲ့ဟိုကျွန်တော်တို့ဆက်ဆံရေးရှိတယ်လို့တစ်ပိုင်းကတော့အစိုးရဟိုဖွဲ့စည်းနိုင်မယ်အစိုးရဖြစ်မှာလို့ဆိုလို့ရှိရင်လည်းပဲအစိုးရနဲ့ပတ်သက်တဲ့ဆက်ဆံရေးကိုလည်းပဲကျွန်တော်တို့ချက်သွင်းစဉ်းစားရမှာဖြစ်တယ်။ဒါပေမဲ့စစောကကျွန်တော်ပြောသလိုအစိုးရဖြစ်လာမယ်ဆိုလို့ရှိရင်တော့အစိုးရနဲ့ပတ်သက်တဲ့ဆက်ဆံရေးမှာကတော့ဒီထူးသဖြင့်စစောကကျွန်တော်ပြောတဲ့ဒီအစိုးရရဲ့အပေါ်မှာပဲဒီပြည်တွင်းငញ្ញံရေးနဲ့တနင်္ဂနွေပြကရဆယ်ရှေ့လာမဲ့ဒီနိုင်ငံရေးစုဖွဲ့မှုနိုင်ငံရေးပုံဖော်မှုပဲပုံဆောင်မှုကတော့အဓိကဒီတက်လာတဲ့အစိုးရပါပွဲပဲကျွန်တော်တို့ဟိုဘလောက်အထိတို့ရဲ့ဒီပေါ့ကြာဘလောက်ထိဟိုစိတ်ဆန္ဒနဲ့ဘလောက်ထိဒီနိုင်ငံရေးဆန္ဒတွေတဲ့ပုံမှာအများကြီးမှုတည်ပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်တည်မှုပေါ့နော်အဲ့ဒီရည်တည်မှုဆိုတဲ့နေရာမှာဒီအထူးသဖြင့်ကရင်ပြည်နယ်ထဲမှာဆိုလို့ရှိရင်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာပါနေခဲ့တဲ့ကရင်တိုင်းသားတွေကကိုစားပြုပြီးတော့အခုအနိုင်ရရှိခဲ့တဲ့အများစုပေါ့နော်အများစုအနိုင်ရရှိခဲ့ပါတယ်အဲဒါပေမဲ့လည်းတစ်ဖက်မှာရှင်ပြန်ရတဲ့အဖွဲ့အစည်းတွေထဲမှာလည်းတခြားဒေသတွင်းကရင်တိုင်းသားပါတီတွေနဲ့လည်းရှင်ပြန်ခဲ့ရတာရှိတယ်ဆိုတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲကကရင်တိုင်းသားကိုယ်စားလှယ်တွေရဲ့ကိုစားပြုမှုရည်တည်မှုနဲ့အနေထားအရောဒေသတွင်းကိုဘယ်လောက်ထိကိုစားပြုမလဲအထူးဖြင့် KNU အနေနဲ့ကရောဒီလိုကိုယ်စားလှယ်တွေအပေါ်ဘယ်လိုသဘောထားရှိနိုင်မလဲဆိုတာကိုပြောပြပါလား
ဒီပိုင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကဒီပြည်အမျိုးသားပါတီရဲ့ NLD ရဲ့အနေထားပဲပြောပြော NLD မှာရှိနေတဲ့ကရင်ဒီတိုင်းသားတွေရဲ့အနေထားပဲပြောပြောကတော့ကျွန်တော်တို့ကတော့အတူပြောစရာမလိုဘူးပေါ့တော့အဓိကကတော့ဒီ NLD ပါတီအနေနဲ့အရင်ကနေဦးတဲ့ကကျွန်တော်တို့ကဒီမိုကရေစီအင်အားစုအနေနဲ့ဒီမိုကရေစီပါတီအနေနဲ့ကိုကျွန်တော်တို့အဓိကမှတ်နိုင်ထားခဲ့ခဲ့ပြရရှိသားပြီးသားလားစောစောကကျွန်တော်ပြောဖြစ်တယ်ပေါ့ဒါကြောင့်မို့ဒီ2012ခုနှစ်ကတည်းကဒီ NLD ကနေပြီးတော့မှဂျာပြဒီကောက်ပွဲဝင်ခဲ့တုန်းကသူတို့ဒီချမ်းပါထားတဲ့သူတို့ရဲ့ရည်ရွယ်ချက်ပေါ့ဒီကောက်ပွဲဝင်ရတဲ့ရည်ရွယ်ချက်ပထမတစ်ချက်အနေနဲ့ဒါဒီလိုညဉ့်ညဉ့်ကြီးပေါ်ဆောင်ရေးပေါ့ဗျာဒုတိယတစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးပေါ့တတိယတစ်ချက်ကတော့တရားဥပဒေစိုးမိုးရေးဆိုတဲ့ဒီအခြေခံ၃ချက်ကိုဒါသူတို့အနေနဲ့ဒါထုတ်ပေါ်ထားပြီးသားဖြစ်တယ်ဒီရွက်ချက်၃ချက်ကိုဒါကြောင့်မလို့ခဏအနေနဲ့အနိုင်ရပြီးလို့ပဲပြောလို့ရတာပေါ့ဗျာဆိုနေဒီပါတီအနေနဲ့မြို့သားဒီဖွဲ့ချုပ်အနေနဲ့ဒါအနိုင်ရပြီးဆိုတဲ့အပေါ်မှာအစိုးရအများဆုံးဖြစ်နေတယ်အစိုးရဖွင့်နိုင်တဲ့ပုံမှာဖြစ်တဲ့အတွက်ခုနဥတီထားတဲ့ကျွန်တော်တို့အထူးသဖြင့်ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဖို့တော့ဒါကျွန်တော်တို့ဒါဆောင်ရွက်သွားနိုင်မယ်ဆိုလို့ရှိရင်တော့ခုနစောစောကကျွန်တော်တို့ပြောတဲ့ဒီပြည်တွင်းငញ្ញံကြီးဆိုတာလည်းပဲ ောက်ထည့်ပေါ်သွားနိုင်မှာဖြစ်တယ်။ဝစီဘုံချေကန်ဥပဒေကိုပြုပြင်ပြောင်းလဲရေးဖို့မလုပ်နိုင်တဲ့များကတော့ကျွန်တော်တို့ဒီဗီဒီယိုညဉ့်ညဉ့်ကိုလည်းပဲကျွန်တော်ဖော်ဆောင်နိုင်မှာမဟုတ်ပါဘူးဆိုတာသိကြပါမယ
်။ဟုတ်ကဲ့ခင်ဗျာဘရိုမမန်ကျေးဇူးတင်ပါတယ်ခင်ဗျာ
KNU Travel အထူးရေးမှူးဘရိုမမန်ကိုဥတ္တမလွင်ထွန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုကတော့လာမယ့်စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းပြောပြပါရစေရှင်။
ဝယ်မဲရလက်တွေအရဆိုရတဲ့ကိုဥဆောင်နိုင်တဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်။ထိတ်တန်းခေါင်းဆောင်တွေအကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့တော်ရရှင်တို့ယူဆကြပါသလား။စစ်မှန်တဲ့အပြောင်းလဲတွေအတွက်ခြေလှမ်းတစ်ရက်ဖြစ်လာနိုင်ပါသလား။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။
သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VU American တန်ရဲ့ကြာတာ Brainy ညနေခင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုဆက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းစီစဉ်တစ်ခုကိုတင်ဆက်ပေးပါမယ်။ဒီစီစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းကန်ကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်တို့ပေးပို့ထားတဲ့ဒီရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုဆိုင်ထွန်းအောင်လွင်နဲ့မက်ကီဆူတို့ကတင်ဆက်ထားပါရစေ။
ဒီကရဲ့ရွေးကောက်ပွဲနေ့မှာပြည်သူတွေနဲ့မဲရုံတာဝန်ရှိသူတွေရဲ့ဦးစားပေးကူညီမှုတွေကိုရရှိခဲ့လို့မတန်ဆွမ်းနေအခက်အခဲမရှိမဲထက်ခွင့်ရရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကပြောပါတယ
်။ဒီရွေးကောက်ပွဲသူတွေကလည်းမတန်ဆွမ်းတွေကိုတွေ့ရင်အဝိုင်းဝန်းကူညီတာတွေကိုကျွန်တော်တို့တွေ့ရတယ်။ကျွန်တော်တို့ဦးစားပေးလို့တယ်။ကျန်တဲ့ဌာနမဲပေးတဲ့လူတွေကညဉ့်ညဉ့်မရှိတဲ့ပြည်သူတို့ကတော့ဝိုင်းဝန်းကူညီတာတွေတွေ့ရလို့အဲဒါလည်းကျွန်တော်တို့လည်းတော်တော်ဆင်ပြေတယ
်။မဲပေးဖို့တစိမ့်တုံးထူးတဲ့အခါမှာယုံကြည်စိတ်ချရတဲ့ကူညီသူတွေကိုမတန်ဆွမ်းတွေကခေါ်သွားနိုင်လို့အခက်အခဲမရှိခဲ့တဲ့အကြောင်းကိုမြို့နယ်ဆယ်မြို့နယ်လုံးကရရှိခဲ့တဲ့အချက်အလက်တွေအရသိရတယ်လို့ဦးမြတ်သူဝင်းကပြောပါတယ်။ရွေးကောက်ပွဲနေ့မှာမတန်ဆွမ်းတွေကိုအကူအညီပေးဖို့စေတနာဝန်ထမ်း300ကျော်ကိုရန်ကုန်တိုင်းမန္တလေးတိုင်း ARE တိုင်းနဲ့ရခိုင်ပြည်နယ်တို့ကမဲယုံပေါင်း100ကျော်မှခန့်အပ်ထားပြီးတော့အကူအညီပေးရေးနဲ့လစ်လာဆောင်ကြည့်မှုတွေကိုရွှေမင်းသားဖောင်ဒေးရှင်းကပြုလုပ်ခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးမှာမတန်ဆွမ်းဥယျာဉ်23သိန်းကျော်ရှိနိုင်တယ်လို့2015ခုနှစ်ပြည်လုံးကျွတ်သကောင်စင်းကိုအခြေခံပြီးတော့ရွှေမင်းသားဖောင်ဒေးရှင်းကပြောပါတယ်။ဒီလ6ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတန်ဆန်းကိုဆက်လက်တဦးနဲ့အနိုင်ရရှိခဲ့ပါတယ်။
လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ချင်းပြည်နယ်ပလောက်ဝနယ်မတူပီမြို့နယ်ကမဲရလက်တွေချင်းပြည်နယ်ကော်မရှင်ရုံးခွဲကိုရောက်မလာသေးဘူးလို့သိရပါဗျ။ဒီနှစ်မြို့ရဲ့ရလက်တွေမနေ့ပြန်မှရောက်နိုင်မယ်လို့ခန့်မှန်းထားပြီးချင်းပြည်နယ်မြို့နယ်6ခုရဲ့ရွေးကောက်ပွဲရလက်အားလုံးကိုတော့တပတ်လောက်အကြာမှတရားဝင်ထုတ်ပြန်နိုင်လိမ့်မယ်လို့ချင်းပြည်နယ်ရွေးကောက်ပွဲအရာရှိဦးလင်းကျော်ကပြောပါဗျ။ချင်းပြည်နယ်မတူပီမြို့နယ်မှာမဲရုံပေါင်း119ရုံရှိပြီးပလောက်ဝမှာတော့မဲရုံပေါင်း190ရှိပါဗျ။
ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာမဲဆင်းမှမပါဝင်တဲ့တရုတ်လူမျိုးတွေကိုမဲထည့်ခိုင်းမှုတွေပြည်သူစစ်တွေရဲ့လုံခြုံရေးအကြောင်းပြချက်နဲ့ချိန်ချောက်မှုတွေရှိခဲ့တာကြောင့်ရွေးကောက်ပွဲမဲရလက်ကိုနိုင်ငံရေးပါတီတွေကလက်မခံဘဲကန့်ကွက်နေတယ်လို့သိရပါဗျ။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာမဲဆင်းထဲမှမပါဝင်တဲ့တရုတ်လူမျိုးတွေအနေနဲ့ဒေသအနာပိုင်တွေရဲ့ခွင့်ပြုချက်နဲ့မဲထည့်ခွင့်ရရှိခဲ့တယ်လို့ရှမ်းပြည်နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တအန်းပလောင်အမျိုးသားပါတီတို့ကပြောပါတယ် SNLD ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းမနန်းထွေးမုံကဒီကိစ္စနဲ့ပတ်သက်ပြီးသူတို့မှတက်တည်ရှိပါတယ်လို့အခိုင်အမာပြောပါတယ်
ကျမတို့လည်းအဲ့အထောက်ထားတွေရထားတဲ့အတွက်ကြောင့်ကန့်ကွက်လွားပြင်မယ်ပေါ့နော်။ဒါကတရုတ်တွေလည်းမသိဘူး၊မဲဆင်းမှလည်းမပါဘူးပေါ့နော်။မဲဆင်းကနာမည်နဲ့မဲလာတဲ့သူတွေရဲ့နာမည်လည်းမကြိုက်ပါဘူး။တက်ပြတာရောမပြတာရောအကုန်လုံးမဲထည့်နေကြတယ်ပေါ့နော်။တက်တဲ့သူရှိပါတယ်။
အဲ့ဒီဒေသကမဲယုံချို့မှာလဲပါတီတွေရဲ့မဲယုံကိုယ်စားလှယ်တွေအနေနဲ့ဝင်ရောက်ခွင့်မရခဲ့ပဲပြည်သူစစ်တွေကသာမဲယုံတွေကိုစောင့်ကြပ်ခဲ့တယ်လို့ကန့်ကွက်နေတဲ့နိုင်ငံရေးပါတီတွေကပြောပါတယ်။အဲ့ဒါကြောင့်လက်ရှိမှာကန့်ကွက်တဲ့ပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကမဲရလက်လက်ခံကြောင်းပုံစံစကားကိုလည်းအတိအပြုလက်မှတ်ရေးထိုးတာမရှိသေးဘူးလို့ဆိုပါတယ်။ 国开庙内没啥难的嘛，大家看比都是抗上的皮的，无敌可免。我们轮流个，比看票把的个国家票被文扬身边给了皮把的。
什么人看啊？这样的嘛，比看票把的个，我被没说使用哪呢不得比，比方说越高位高兴我单价没了。什么人看？俺那里庙大说着，国子来让我当场个表白的。比看票把的哈，高兴啊，怎么谈的？没说使用我高了哪百嘛，使用我了皮皮了。没那样，这家伙对俺爷干的，对着场地被买手臂，使用俺的路都啊手把的。大妹妹也没听见，又搞不搞些，我看他无声听啊着。搞些俺他们查的，搞那个脚臂被扒的干嘛？买水使用哪里没洗的路？我这边被买水使用哪里那不得比着嘞？那些阵地的兄弟啊，在家哪里？阿弟被哪里来没洗的？无路表白的。什么听见嘛？避开表扒的干，没打了着，我看他乌看后面呢，身边俺俩这边着。一看表巴迪啊，落着冬夜嘛，俺那里个没别的呢，那也是个话嘞。前面天起嘛，只要把俺呀泥巴洗了，没别管洗都立定就洗了，落地下话嘞。那上次俺出去预告不也没摘米，咱们老天啊告诉他嘞，就点 Mary 嘛，没事那些过来没摘的 Mary 把问你来了，没提拉开嘛，上几个嘞 election observer 那我家的呢突破表来话嘞。没提拉开对嘛，洗也得对个呢，就点没得当就压他那儿对呀呗。哎，美女嘛，虽然穿的这么老大的装，但也嘛是也当为吸毒的个，啥土味带来的美女包围的来路，上级也不会个无底下个表白的。媒体来看，对嘛，没被关系的这么老大呢，没打算问当领导交涉呗，就连没被堵的档案洗来路，媒体来看越搞越高兴，是因为呀，底下话的。
Internews 呢，由于马文牛不帮电视台，越搞不得人，是经过拿新个加拉巴些。VOA ရဲ့အခုညနေခင်း radio အစီအစဉ်တွေပြပြချင်းမှာတော့ညနေ9နာရီကနေ9နာရီ8နာရီအထိဒီ VOA ရဲ့ TV သတင်းလောအစီအစဉ်ကိုလည်းတိုက်ရိုက်ထုတ်လင်းပေးနေပါရရှင် Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်ဒီအစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်လို့ရပါတယ်ရှင်ဒီနေ့ညနေ9နာရီကနေ10နာရီထိစစ်စင်ကိုတော့အိုင်းဒိုမီတာ24 25 50နဲ့အိုင်းလမ်းမီတာ190ကနေဖတ်ယူနာဆင်နေပါတယ်အခုကတော့သတင်းကြေကျုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတဦးသိန်းစင်ကိုဇာတာပရီနီမနေ့7နာရီခွဲမှာတယ်လီဖုန်းဆက်ပြီးမြန်မာနိုင်ငံမှာတမိုင်းတွင်မဲ့လွတ်လပ်ပြီးတရားမျှတတဲ့ထွေထွေရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်နိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့ကိုချီးကျူးဂုဏ်ပြုကြောင်းပြောခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကအဖြေအေကိုပြောပါတယ်အလားတူပဲသမ္မတဦးဘားမားဟာဒေါ်အောင်ဆန်းစုကြည်ကိုလည်းကြာသပတေးနေ့မနေ့ပိုင်းကပဲတယ်လီဖုန်းဆက်ပြီးချီးကျူးဂုဏ်ပြုစကားပြောခဲ့တယ်လို့သမ္မတရင်ပြည်တော်ကဒီကနေ့နေ့စွဲနဲ့မကြာခင်အချိန်ပိုင်းတွင်ကပဲသတင်းပြန်ပါတယ်ရွေးကောက်ပွဲတရားဝင်ရလဒ်ကိုအားလုံးကလေးစားလိုက်နာအရေးကြီးတဲ့အကြောင်းနဲ့လူလူရဲ့ဆန္ဒကိုထင်ရတဲ့အားလုံးပါဝင်ပြီးကိုစားပြုမှုရှိတဲ့အစိုးရမျိုးဖွဲ့စည်းရေးညီညွတ်ရေးစိတ်ဓာတ်အခြေခံနဲ့အတူတကွလှုပ်ဆောင်သွားကြဖို့ခေါင်းဆောင်တို့ဦးစွေးနေကြတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရွေးကောက်ပွဲနဲ့အစိုးရအသစ်တရားဖွဲ့စည်းတာတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပိုပြီးငြိမ်းချမ်းပိုပြီးတရားဝါပြောတဲ့အနာဂတ်တိဆောက်ရေးကြိုးပမ်းမှုမှာအရေးပါတဲ့အဆင့်တရဖြစ်တယ်လို့သမ္မတဦးဘာမားကမှတ်ချက်ပြုပါတယ်။ဒီကနေ့ညနေ6နာရီအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ထားတဲ့ရွေးကောက်ပွဲရလဒ်တွေအရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလွှတ်တော်အသီးသီးမှအပြတ်အသတ်အနိုင်ရနေပါတယ်။ပြည်သူ့လွှတ်တော်မှ NLD က196နေရာပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီ USDP က23နေရာကြံပါတီတီတီက24နေရာရထားပါတယ်။အမျိုးသားလွှတ်တော်မှာ NLD က95နေရာ USDP က10နေရာကြံပါတီတီတီက17နေရာရထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD က382နေရာ USDP က44နေရာနဲ့ကြံပါတီတီတီက58နေရာရထားပါတယ်။ဒီကနေ့ညနေ6နာရီအထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ243နေရာအမျိုးသားလွှတ်တော်အတွက်116နေရာကျင်ညာပြီးဖြစ်တာကြောင့်နောက်ထပ်ကျင်ညာဖို့29ရာခိုင်နှုန်းမှာကျန်တော့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မြန်မာတမိုင်းဝင်ရွေးကောက်ပွဲမှာငင်းငင်းချမ်းချမ်းနဲ့ပါဝင်ခဲ့ကြတဲ့မြန်မာလူလူကိုရှစ်တောင်ရှာဒေသဒဝမ်လွှတ်တော်ကိုယ်စားလှယ်တွေကချီးကျူးဂုဏ်ပြုပါကြောင်းလူ့ခွင့်ရေးဆိုင်ရာရှစ်တောင်ရှာဒေသလွှတ်တော်ကိုယ်စားလှယ်များဖွဲ့ APHR ကဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောထားပါတယ်။လူလူကိုအစ်အမှန်ဘူပြုတဲ့အာဆီယံအဝန်ဝိုင်းမှာမြန်မာနိုင်ငံကအသစ်ရွေးကောက်တင်မြှောက်ခံရတဲ့လူ့ဖော်ကံပက်တွေကိုကြိုဆိုဖို့စောင့်မျှော်နေပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိမ်းကြညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမတင်ဂီတာဖြစ်ပြီးအသံဖန်းအချင်းနေရာကတော့ CBL တရစ်ဖြစ်ပါတယ်။ဒီမှာကတော့ခင်ပြထွေးပါရှင်။ View American တန်ရဲ့ကြာတာရင်းနေညနေခင်းစီစဉ်တွေကိုညနေ6နာရီကနေ9နာရီအထိ9မီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်တော်တို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှာကျွန်တော်တို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.